Welcome to the Voice of America in Burmese.
Mingla mne khima shin Washington myo ro VOA American tan ga ni 2015 ku ni match la 9 ye sinin ne ne khin season rue ko myama sano chain mne 6 nai ga ni 9 nai thi line to meter 24 32 ne 40 ru ga ni dai yai thon nwin taw ma ba shin ကျမအင်ဂျင်နိုင်ပ
ါမင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနေ့ဖက်သတင်းတွေကိုမန်နနာချန်နဲ့ကျွန်တော်ကြော်ကြော်သိကြညာမှာပါအီရန်နောက်ပိုင်းအယ်ဘဂါဒီမြို့ကနေ IS စစ်သွေးကြောတွေကိုအီရန်ရဲ့လူမျိုးစုတပ်ဖွဲ့တွေကတိုက်ထုတ်လိုက်ပါတယ် IS စစ်သွေးကြောအဖွဲ့ကိုထောက်ခံသူတွေနဲ့ဆက်ဆက်တဲ့ Twitter ဖွင့်ထားသူပေါင်း 46,000 ရှိတာကိုလေ့လာချက်တစ်ခုမှတွေ့ရပါတယ် American CIA ထောက်လှမ်းရေးအဖွဲ့ကိုအကြီးအကျယ်ပြုပြင်ပြောင်းလဲဖွဲ့စည်းဖို့လုပ်နေပါတယ်ဒီသတင်းတွေအပအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
ကောင်းပါပြီရှင်ကချင်တိုင်းသူမက်မေစပယ်ဖြူကို2015နိုင်ငံတကာအမျိုးသမီးတက်တီရှင်စုလက်ခံရယူဖို့အမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးဟေဂန်ဘတ်တမ်ကအခုလိုကြေညာသွားပါတယ
် We honor May Sabe Phu as a woman of courage.
သတင်းစီစဉ်ပြီးမှအပြည့်အစုံနားဆင်ရမှာပါရှင်။ဒါအပြင်ဒီမိုကရေစီပညာရေးအတွက်မြန်မာနိုင်ငံတဝန်းចောင်းသားတွေတပိတ်မောက်ဆန္ဒပြနေတဲ့နောက်ဆုံးအခြေအနေတွေနဲ့ဒီပားရောက်မြန်မာတွေရဲ့ထောက်ခံဆန္ဒပြမှုတွေကိုလည်းကြားဖို့ရှိပါတယ်။အခုလိုဆန္ဒပြပွဲတွေအပေါ်သမရဦးသိန်းစိန်ရုံးကဘလို့တုံ့ပြန်တယ်လဲဆိုတာကိုလည်းတင်ပြဖို့ရှိပါတယ်။နောက်ပိုင်းမှာတော့မြို့သမီးကဏ္ဍတိုက်ပံတဲ့ဤပညာစာရာတွေကိုထုတ်လွှင့်မှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်နန္ဒာချန်တို့ကပြောပြပါအောင်ရှင်။
အီရန်နောက်ပိုင်းအယ်ဘဂဒါဒီမြို့ကနေ IS အစ္စလာမ်စစ်သွေးကြောတွေကိုအီရတ်တပ်ဖွဲ့တွေကတိုက်ထုတ်လိုက်ပြီလို့အမေရိကန်ပန်တဂွန်စစ်ဌာနချုပ်ကပြောပါတယ်။အဲ့ဒီမြို့ဟာအမေရိကန်တပ်ဖွဲ့တွေကအီရတ်တပ်ဖွဲ့တွေကိုလေ့ကျင့်ပေးနေတဲ့စစ်အခြေစိုက်စခန်းတစ်ခုနဲ့နီးပါတယ်။အီရတ်တပ်ဖွဲ့တွေနဲ့ MBD တလူမျိုးစုလည်းနဲ့ကင်တွေက IS တွေကိုမြို့ကနေရှင်းထုတ်လိုက်တာလို့ပူးတွဲစစ်စင်ရေးတပ်ဖွဲ့ကတောက်ကြနေမှာပြောတာပါ။ရဲစခန်းတစ်ခုနဲ့ Euphrates မြစ်ပေါ်ဖျက်ဆောက်ထားတဲ့ဒါသုံးစင်းကိုပြန်ရယူလိုက်ပါတယ်။အဲ့ဒီဒါတွေကိုစစ်သွေးကြောတွေစက်တင်ဘာလကတည်းကတင်ပိုက်ထားတာပါ။အီရတ်တပ်ဖွဲ့တွေကိုအထောက်အကူပေးဖို့အမေရိကန်ဦးဆောင်တဲ့ညွန်မောင်းအဖွဲ့က IS စစ်သွေးကြောပြစ်မှတ်တွေကိုတိကျပြီးထိရောက်တဲ့လေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့ပူးတွဲစစ်စင်ရေးတပ်ဖွဲ့ကပြောပါတယ်
။ Islamic စစ်သွေးကြော IS အဖွဲ့ကိုထောက်ခံသူ 46,000 ထက်မနည်းဟာပြီးခဲ့တဲ့2014ခုနှစ်ထဲ Twitter Internet လူမှုကွန်ရက်တွေကိုအသုံးပြုခဲ့ကြတယ်လို့ Washington ခြေဆိုင် Brookings Institute သုတေသနအဖွဲ့ရဲ့အစိုးရခန်းစာကဖော်ပြပါတယ်။စစ်သွေးကြွတွေကိုထောက်ခံသူတွေဟာပုံမှန်အားဖြင့်အီရန်နဲ့ဆီးရီးယားနိုင်ငံတွေမှာရှိတဲ့ IS အဖွဲ့ထိန်းချုပ်ရာနယ်မြေတွေထဲကသူတွေဖြစ်တာကိုတွေ့ရတဲ့အကြောင်းဆန်းစစ်သူတွေကပြောပါတယ်။ Twitter အကောင့်တွေကိုပြီးခဲ့တဲ့စက်တင်ဘာလကနေဒီဇင်ဘာလအတွင်းအသုံးပြုခဲ့ကြပေမဲ့အားလုံးတစ်ချိန်တည်းမှာအသုံးပြူကြတာမျိုးတော့မဟုတ်ဘူးလို့စီရင်ခန်းစာကဖော်ပြခဲ့တာပါ။အင်တာနက်လူမှုကွန်ရက်မှာ IS စစ်သွေးကြွအဖွဲ့အောင်မြင်မှုတွေရခဲ့တာကတော့ Twitter ကိုအကြီးအကျယ်သုံးကြတဲ့အကောင့် 900 ကနေ 2000 လောက်ကျောင်းဖြစ်တယ်လို့လည်းဆိုပါတယ်။လူမှုကွန်ရက်မီဒီယာတွေမှာအကြမ်းဖက်ဝါဒပြန့်နှံ့နေတာတွေကိုအင်တာနက်လူမှုဆက်သွယ်ရေးလုပ်ငန်းတွေနဲ့အမေရိကန်အစိုးရတို့အတူလက်တွဲတုံ့ပြန်မှုလိုတယ်လို့လည်းစာမျက်နှာ68မျက်နှာပါဝင်တဲ့အစီရင်ခံစာသုံးသပ်ချက်မှာတိုက်တွန်းထားပါတယ်။အကောင့်တွေကိုပိတ်လိုက်တာမျိုးဟာအလုံးမဖြစ်ဘူးလို့ Brookings သုတေသနအဖွဲ့ကပြောဆိုခဲ့ပေမဲ့လူမှုကွန်ရက်တွေကိုစစ်သွေးကြွတွေကြက်ကြက်ပြက်ပြက်မသုံးနိုင်အောင်ကန့်သက်ရမှာတော့ထိရောက်တဲ့အကျိုးသက်ရောက်မှုတွေရှိခဲ့တယ်လို့လည်းပြောဆိုခဲ့ပါတယ်
။ American CIA ထောက်လွှမ်းရေးအဖွဲ့ရဲ့ Cyber စွမ်းရည်ပိုကောင်းလာစေဖို့နဲ့တချို့လုပ်ငန်းတွေမှာအားနည်းချက်တွေနည်းသွားစေဖို့ရည်ရွယ်ပြီးအဖွဲ့ကိုအကြီးအကျယ်ပြန်ဖွဲ့စည်းဖို့လုပ်နေပါတယ်။အဖွဲ့ရဲ့စီမံခန့်ခွဲမှုစနစ်ကိုပြင်ပကျွမ်းကျင်သူတွေကလာပေါင်းများစွာလေ့လာသုံးသပ်ကြပြီးတဲ့နောက်ဆိုင်ညွန်ကြိုင်းမှုဂျွန်ဘရန်လန်ကတောက်ကြနေမှာအဲ့လိုကြင်ကြတာပါတချို့လုပ်ငန်းတွေလုံဆောင်မှုကိုပြောင်းလဲစေခဲ့တဲ့စိုက်ဘာနည်းပညာထုတ်တက်မှုပေါ်မှာအထူးအာရုံစိုက်လုံဆောင်မဲ့ Digital စံသစ်တီထွင်မှုညွှန်ကြားရေးမှုဆိုတဲ့ထိတ်တန့်အဆင့်ယာရုအသစ်တစ်ခုကိုဖြစ်ဆွဲမယ်လို့ Mr. Brandon ကပြောပါတယ်နောက်ထပ်ကြီးမားတဲ့ပြောင်းလဲတစ်ခုကတော့လုပ်ငန်းလုံဆောင်တဲ့ဌာနတွေနဲ့ခွဲခြားစိတ်ပြလေ့လာသုံးသပ်တဲ့ဌာနတွေကြားကာလရှည်ကြာခွဲထားတာကို CIA ကအဆုံးသတ်လိုက်တာပါပဲငွေစနစ်ဟောင်းအရဝန်ထမ်းအစုတစုကအချက်လက်တွေကိုရယူစုဆောင်ပြီးနောက်အစုတစုကလေ့လာသုံးသပ်ရတာဖြစ်ပါတယ်အစီအစဉ်သစ်အရာအဋ္ဌဌာနတွေကိုလုပ်ငန်းဌာနအသစ်10ခုအဖြစ်ပေါင်းစပ်လိုက်မှာပါအဋ္ဌဌာနတွေဟာတတ်မှတ်လုပ်ငန်းကိစ္စရပ်တစ်ခုစီဒါမှမဟုတ်ကဘာပေါ်ကတတ်မှတ်ပထဝီဒေသတစ်ခုစီကိုအာရုံစိုက်လို့ဆောင်မှာဖြစ်ပါတယ်လက်ရှိမှာကိုယ်ပဲအကြံဖက်မှုတံမြန်တက်ဖြတ်ရေးဌာနအပါအဝင်အဲ့ဒီလိုလုပ်ငန်းတတ်မှတ်ဌာနအများအပြားနဲ့လှုပ်ဆောင်နေပြီဖြစ်ပါတယ
်ယူကရိန်းနိုင်ငံကပဋိပက္ခတွေကိုစစ်ရေးအရာဖြည့်ရှင်းလို့မရနိုင်ဘူးလို့အမေရိကန်ကြီးတန်းတန်တမန်တအူးကပြောဆိုလိုက်ပေမဲ့ခွက်ထွက်ရေးသမားတွေနဲ့ရုရှားနိုင်ငံကကြောရအောင်ခံပေးနေသူတွေရဲ့ရန်လိုမှုတွေကိုကာကွယ်ရမှာအခုညီပေးဖို့လိုအပ်ကောင်းလိုအပ်လာနိုင်တယ်လို့လည်းပြောဆိုခဲ့ပါတယ်ပဋိပက္ခနဲ့ပတ်သက်လို့တန်တမန်ရေးအရာဖြည့်ရှင်းရမှာဖြစ်ပေမဲ့ယူကရိန်းအရှေ့ပိုင်းကရုရှားလိုလားသူခွက်ထွက်ရေးသမားတွေအနိုင်မရနိုင်ဘူးဆိုတာကိုသိအောင်လည်းလုပ်ရလိမ့်မယ်လို့အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်က ယူကရိန်းနိုင်ငံကီယက်မြို့တော်မှာသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။ဂျာမန်အတန်းလွင့်ဌာန DLF နဲ့မေးမြန်းကမ်းမှာအမေရိကန်ပြည်ထောင်စုကယူကရိန်းအတွက်ဒေါ်လာတန်130တန်ဖိုးရှိတဲ့ကြီကအင်ကြီးတွေ၊ညချင်မှန်ပြောင်းတွေနဲ့တခြားအသုံးဆောင်ပစ္စည်းတွေကူညီထောက်ပံ့မှုစီစဉ်နေတယ်လို့လည်းပြောဆိုခဲ့ပါတယ်။ရန်လိုတဲ့လုပ်ရက်တွေဆက်လုပ်နေမယ်ဆိုရင်ယူကရိန်းအနေနဲ့ကိုကိုကိုကာကွယ်နိုင်အောင်တခြားနီးလန်းတွေနဲ့ကူညီပေးရမယ်အခြေအနေမျိုးဖြစ်လာအောင်ဖိအားပေးရရောင်းလာနိုင်တယ်လို့လည်းပြောဆိုခဲ့တဲ့အကြောင်းအမေရိကန်ဒုတိယနိုင်ငံသားရေးဝန်ကြီးဘလင်ကန်ကိုကိုးကားပြီးတော့ Reuters သတင်းတွေမှာဖော်ပြခဲ့ပါတယ်
UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် UAE ကနေစနေမနေ့တင်ပြကိုဆက်လက်ထုတ်လွှင့်နေပါတယ်တရုတ်နိုင်ငံချင်းဟိုင်ပြည်နယ်တိဘက်လူဦးရေများပြားရှိတဲ့ဒေသတခုကခမ်ဘန်ဖုံတော်ကြီးကျောင်းမှာကျင်းပတဲ့နှစ်ပတ်လည်မွန်လမ်ဝတ်ပြုဆုတောင်းပွဲတော်မှာလူညိုရေးများပြားချထားတာကိုရိုက်ယူထားတဲ့တပ်ပုတ်တွေနဲ့ဗီဒီယိုတွေတရုတ်လူမှုဆက်သွယ်ရေးကွန်ရက်မီဒီယာတွေမှာတွေ့ရပါတယ်တရုတ်နိုင်ငံတွင်းဝေဘိုလူမှုကွန်ရက်မီဒီယာနဲ့တခြားသတင်းရင်းမြစ်တွေကတပ်ပုတ်အများပြားကို VOE တိဘက်ဘာသာဌာနကရခဲ့ပါတယ်ချင်းဟိုင်ပြည်နယ်ရဲ့မြို့တော်ရှီနင်းကခမ်ဘန်ဖုံတော်ကြီးကျောင်းမှာဝတ်ပြုသူတွေကိုလက်နက်ကန်ရက်တပ်ဖွဲ့ဝင်ရာပေါင်းများစွာကဝိုင်းရံထားတာကိုတပ်ပုတ်တွေမှာတွေ့ရပါတယ်အဲ့ဒီလိုတပ်ပုံမျိုးတွေကိုလူမှုဆက်သွယ်ရေးကွန်ရက်မီဒီယာတွေဘောကနေပုံမှန်အားဖြင့်တော့တရုတ်နိုင်ငံကစင်စာလုပ်ဖျက်ပစ်လို့ရှိပါတယ်။ဒါပေမဲ့လည်းအဲ့ဒီလိုမဖျက်နိုင်ခင်မှာသတင်းဌာနတွေစီကိုတပ်ပုံတွေရောက်သွားတာပါ။
ဘိုကိုဟာရမ်စစ်သွေးကြွအဖွဲ့ဝင်တွေဟာဂိုဇာမှာရှိတဲ့သူတို့မာဂန်စခန်းမှာစုဝေးနေပြီးတော့တခြားနယ်မြေတွေကအဖွဲ့ဝင်တွေနဲ့လည်းအင်အားဖြည့်တင်းနေတယ်လို့နိုင်ဂျီးရီးယားနိုင်ငံကသတင်းတွေမှာဖော်ပြနေကြပါတယ်။ဘိုကိုဟာရမ်အဖွဲ့ထိန်းချုပ်ထားတဲ့နိုင်ဂျီးရီးယားအရှေ့မြောက်ပိုင်းကလက်ကျန်မျိုးကြီးတွေတဲကတခုဖြစ်တဲ့ဂိုဇာအနီးကိုအစိုးရတပ်တွေနီးကပ်လာတာနဲ့အမျှစစ်သွေးကြွတွေကခုခံမှုပြင်ဆင်နေတာဖြစ်နိုင်တယ်လို့လည်းအခြေအနေကိုစောင့်ကြည့်နေတဲ့ထောက်လှမ်းရေးအတိုင်းဝိုင်းက VOA ကိုပြောပြပါတယ်။အနီးနားမှာရှိတဲ့ဆမ်ဘီစာတစ်တောမှာခိုးအောင်နေကြတဲ့ဘိုကိုဟာရမ်အဖွဲ့ဝင်တွေဟာစစ်ကူအဖြစ်ဂိုဇာမျိုးကိုတွားနေကြတယ်လို့ဆိုပါရယ်ဂိုဇာဟာမိုက်ဒူဂူရီပြည်နယ်မြို့တော်ဘော်နိုရဲ့တောင်ဘက်83မိုင်กว่าမှာရှိပါတယ် AP သတင်းဌာနကတော့စစ်သွေးကြွတွေဟာမြေမြုံမိုင်းတွေမြို့ပတ်လည်မှာချထားပြီးတော့အရက်သားတွေကိုလည်းထွက်ပြေးဖို့တတိပေးနေတယ်လို့ဖော်ပြထားပါတယ
်အင်ဂါဂျိုနဲ့ဂျာတာပရီဂျိုတို့ကြားကဂျူတင်ဂျူမွားပတ်လန်းချောင်းထဲမှာရှိတဲ့ Sirius ဆိုတဲ့ဂျူငလီတစ်ခုကိုအမေရိကန်အာကာသစူးစမ်းလေ့လာရေးအဖွဲ့ NASA ကလွှတ်တင်ထားတဲ့ Dawn ဆိုတဲ့အာကာသယာဉ်ကစပြီးလက်ပတ်နေပါပြီ Sirius ဂျူငယ်ရဲ့မျက်နှာပြင်ကနေ 6,000 ကီလိုမီတာလောက်အကွာမှာအာကာသယာဉ် Dawn ဟာဂျူငယ်ရဲ့စွဲငင်အားထဲရောက်သွားပြီလို့တောက်ကြနေမှာ NASA ကအတည်ပြုတာပါဒါဟာဖြင့်ဂျူငယ်လေးတစ်ခုကိုပထမဆုံးလှည့်ပတ်နိုင်တာပဲဖြစ်ပါတယ်နောက်တနအီကြာပြီးတဲ့နောက်မှာကောင်းမွန်စွာရှိနေကြောင်းနဲ့အင်ဂျင်အားကိုသုံးပြီးသွားနေကြောင်း Dawn အာကာသယာဉ်ကနေထုတ်လွှင့်လိုက်တဲ့အချက်ပေးမှုကို NASA ရဲ့ Jet Propulsion စခန်းမှာရှိတဲ့တာဝန်ရှိသူတွေလက်ခံရရှိပါတယ်ဒါဟာဖြင့်အာကာသယာဉ်ဟာစီစဉ်ထားတဲ့ဂျူပတ်လမ်းကြောင်းနဲ့ရောက်သွားတာကိုပြတယ်လို့ NASA ကပြောပါတယ်Sirius ဂျူငယ်ရဲ့အမှောင်ပဲချမ်းကနေ Dawn အာကာသယာဉ်ဟာ AB လလေလောက်မှာပြန်ထွက်လာမယ်လို့ခန့်မှန်းထားပြီးအဲ့ဒီအချိန်ကျရင်ဂျူငယ်ပတ်လည်မှာပို့ပြီးတော့နိမ့်နိမ့်လှက်ပတ်နိုင်ပြီးတော့ပို့ပြီးကြည်လင်ပြတ်သားတဲ့ပုံတွေကိုပို့ပေးနိုင်မယ်လို့ NASA သိပ္ပံပညာရှင်တွေကယုံကြည်ထားပါတယ်။1800ခုနှစ်မှာစပြီးတွေ့ခဲ့ချိန်တုန်းက Sirius ကိုဂျူတင်ဂျူမွားတစ်ခုအဖြစ်တည်ခဲ့ပေမဲ့နောက်ပိုင်းမှာတော့ဂျူငယ်တစ်လုံးအဖြစ်တည်လာခဲ့ကြပါတယ်။နာမည်ကျော်အမေရိကန်ရုပ်ရှင်မင်းသားကြီး Harrison Ford ဟာဂျာတာပရီနီကသူ့မောင်းသွားတဲ့အင်ဂျင်တစ်လုံးတက်လေယာဉ်လေးဆက်ချိုရင်လို့ပြတ်ကျပြီးတဲ့နောက်ကောင်းကောင်းပြန်ပြီးနလန်ထူလာမယ်လို့ခန့်မှန်းထားပါတယ်။သူ့ရဲ့လေယာဉ်ဟာကယ်လီဖိုးနီးယားပြည်နယ်စန်တာမိုနီကာစီပင်လေဆိပ်ကနေပြန်တက်သွားပြီးသိပ်မကြခင်မှာပဲပြတ်ကျတာပါ။အသက်82နှစ်အရွယ်မင်းသားကြီးကိုအနာကဆေးရုံစီခေါ်သွားချိန်မှာအသက်ရှူပြီးတော့တတိယနေတယ်လို့တာဝန်ရှိသူတွေကပြောပါတယ်။သူ့ရဲ့အခြေအနေကိုအသင့်အတင့်အဆင့်ကနေအလေလက်အဆင့်ကောင်းမွန်တယ်လို့သတ်မှတ်ပါတယ်။သူ့ရဲ့တင်ပစုံရိုးနဲ့ခြေချင်းဝတ်ကျိုးသွားတယ်လို့ပိသားစုနဲ့နီးစပ်သူတူကိုကိုးကားပြီး KTLA ဒေသတွင်းသတင်းဌာနကပြောပါတယ်။မင်းသားကြီးဖို့ရဲ့ဒဏ်ရာတွေဟာအသက်အန္တရာယ်မစိုးရင်ရပါဘူးလို့သူ့ရဲ့ပြန်ကြားရေးပုဂ္ဂိုလ်ကပြောပါတယ်။ဒုတိယကမ္ဘာစစ်ကာလကဖြစ်တဲ့သူ့ရဲ့လေယာဉ်ပြတ်ကျချိန်ကလေယာဉ်ပေါ်မှာဖို့တယောက်တည်းပဲပါပါတယ်။လေယာဉ်အင်ဂျင်ဆက်ချိုရွင့်နေပြီလို့လေကြောင်းထိန်းသိမ်းသူတွေကိုအကြောင်းကြားပြီးတဲ့နောက်လေယာဉ်ကိုအရေးပေါ်ဆင်းလိုက်ရတာပါ။ဖို့ကလေယာဉ်ကိုကောက်ကွင်းတစ်ခုထဲမှာအရေးပေါ်ဆင်းလိုက်ပြီးအဲ့ဒီအချိန်ကောက်တီးကစားနေတဲ့ဆရာဝန်နှစ်ယောက်ကသူ့ကိုလာကူညီကြပါတယ်။မင်းသားကြီးဖို့ဟာ Star Wars Jedi ရစစ်ပွဲစကားထဲမှာအာဂတသူရဲကောင်း Han Solo အဖြစ်Indiana Jones စကားထဲမှာစွန့်စားစူးစမ်းလေ့လာသူရှေးဟောင်းသုတေသနပညာရှင်အဖြစ်တရုတ်ဆောင်မှုတာတွေကြောင့်အများအပြားထင်ရှားသူဖြစ်ပါတယ်ခင်ဗျာ Direct from Washington The
Voice of America The VOA စနေနေ့နေ့ခေတ်နောက်ဆုံးရသတင်းတွေကိုကိုချောချောသိန်းနဲ့မန်နန္ဒာချန်တို့ကပြပြသွားတာပါရှင်အခုတော့မြန်မာသတင်းလှော်တွေကိုကြားရတော့မှာပါ
အမျိုးသားပညာရေးဥပဒေကိုကန့်ကွက်တဲ့ကျောင်းသားတပိတ်ဆန္ဒပြပွဲတွေကိုအာဏာပိုင်တွေဘက်ကအကြမ်းဖက်ဖြိုခွဲတာတွေလှုပ်ဆောင်နေပေမဲ့ဒီဆန္ဒပြပွဲတွေကတော့မြန်မာနိုင်ငံနေရာအနှက်မှာဆက်ပြီးတော့ဖြစ်ပွားနေတာပါတပြိုင်တည်းမှာပဲဆန္ဒပြကျောင်းသားတွေနဲ့ပြည်သူတချို့အပေါ်အာဏာပိုင်တွေရဲ့အဖမ်းဆီးတွေကလည်းဆက်ပြီးရှိနေပါတယ်။ဒါရီနဲ့ပတ်သက်လို့ပြည်ရင်းပြည်ပကနိုင်ငံရေးအင်အားစုတွေနဲ့လူ့အခွင့်အရေးအဖွဲ့တွေကလည်းအာဏာပိုင်တွေအနေနဲ့ငြင်းချမ်းစွာဆန္ဒပြနေကြတဲ့ကျောင်းသားတွေအပေါ်အကြမ်းဖက်ဖြိုခွင်းတာတွေမလုပ်ဖို့တောင်းဆိုခဲ့ကြပါတယ်။အပြည့်အစုံကတော့မတ်နန္ဒာချမ်းကစူးစီးတင်ပြထားပါတယ်ရှင်။
ကယားပြည်နယ်လွိုက်ကော်တက္ကသိုလ်၃ခုကကျောင်းသားတွေနဲ့ရှမ်းပြည်တောင်ကြီးတက္ကသိုလ်ကကျောင်းသားတွေဟာလက်ပန်းမှာပိတ်ဆို့ခံထားရတဲ့ပင်မကျောင်းသားတပိတ်စစ်ကြောင်းနဲ့တွားရောက်ပူးပေါင်းဖို့အမျိုးသားပညာရေးဥပဒေကိုဆက်လက်ကန့်ကွက်ဖို့အတွက်မင်းကစတင်ချီတက်ခဲ့တယ်လို့ကယန်းပြည်သက်ပါတီတွဲဘက်အတွင်းရေးမှူးတစ်ဘုံမှုဆောလွင်ကပြောပြပါဗျာ။လွိ
ုက်ကော်မှာရှိတဲ့လွိုက်ကော်တက္ကသိုလ်ရဲ့၊နောက်နည်းပညာတက္ကသိုလ်ရဲ့၊ကွန်ပျူတာတက္ကသိုလ်ရဲ့၃ခုကကျောင်းသားတွေရဲ့အဲ့ဒါတောင်ကြီးတက်ကတော့လာတဲ့ကျောင်းသား9ယောက်ပဲပေါင်းပြီးတော့ဒီမိုကရေစီပြည်ရေးနဲ့ပတ်သက်ပြီးစပိတ်မှောက်တာပဲလေ7နှစ်ရာစလာပြီသူတို့ရဲ့နောက်ဆုံးရွေးချက်ကတော့လက်ဗရန်မှာရှိတဲ့ပင်မစပိတ်စစ်ကြောင်းတိကျဖို့တော့ရွေးထားတာပေါ့
လက်ဗရန်မှာတော့ရန်ကုန်ကိုဆက်လက်ချီတက်ခွင့်ပိတ်ပင်တားဆီးခံထားရတဲ့ပင်မစပိတ်စစ်ကြောင်းကကျောင်းသားတချို့မနေ့ကလက်ဗရန်စေးနီးမှာဖမ်းဆီးခံခဲ့ရပါတယ်ကျောက်ဆယ်ကျောင်းသားတမကမှာကိုရဲရင်ပိုင်မှုကိုတာအေးကိုအောင်မင်းခန့်ပြီးတော့ရန်ကုန်ရှေ့ပိုင်းတမကကျောင်းသားကိုရဲမင်းဆွေနဲ့မန္တလေးခရိုင်ကျောင်းသားများတက်မကမှာကျောင်းသူမတ်ဤတင်စာမောင်တို့၅ဦးဟာလက်ဗရန်မြို့လယ်ကောင်ကဈေးနီးမှာဆန္ဒပြနေချိန်ဖမ်းဆီးခံခဲ့ရတာဖြစ်တယ်လို့တပိတ်စစ်ကြောင်းကောင်းဆောင်ကိုကျော်ကိုကူကပြောပြပါရယ
်ဒီတားဆီးပိတ်ဆို့ထားမှုအပေါ်မှာအာကျောင်းသားတွေတိတ်သဘောမကျကြအောင်အကုန်လုံးပါပဲအဲ့ဒါသဘောမကျကြတဲ့အချိန်မှာလက်ဗရန်မြို့ကကြီးသူတွေကနေပြီးတော့ကျောင်းသားတွေကအားပေးတဲ့တပိတ်တွေနှစ်ရက်ဆက်တိုင်းမှောက်တယ်အဲ့ဒီတပိတ်မှောက်တဲ့အပေါ်ရဲဘက်ကနေပြီးပြည်သူတွေကိုဖမ်းဆီးတာမျိုးတွေတင်းကြရတယ်။တင်းကြရတဲ့အခါမှာဒီတဲ့ရဲဘော်တို့ချွာလူလူကိုတွားပြီးစီးယုံမယ်ဆိုတဲ့အဲရွေချက်ရှိပုံရတယ်။အဲရွေချက်နဲ့ကျွန်တော်တို့မသိတဲ့အခြေအနေမျိုးတစ်ခုမှာသူတို့ထွက်သွားတယ်ပေါ့နော်။ထွက်သွားပြီးတော့လက်ဗရန်မျိုးမှာရှိတဲ့ပြည်သူတွေကိုပြန်စီးယုံပြီးတော့အရင်နေ့ကလိုထောက်ခံတဲ့ပိတ်တွေဆန္ဒပြပွဲတွေဖြစ်ပေါ်လာအောင်လှုံ့ဆော်မယ်။ဒါဆိုတဲ့သဘောမျိုးနဲ့တွားတာလို့ကျွန်တော်တို့သိထားရတယ်။
အခုလိုလက်ဗရန်တပိတ်စစ်ကြောင်းကကျောင်းသားတွေဖမ်းဆီးခံခဲ့ရတဲ့အတွက် AR တပိတ်စစ်ကြောင်းကကျောင်းသားတွေနဲ့ပသိမ်တက္ကသိုလ်ကကျောင်းသားတွေစုပေါင်းပြီးတော့အာဏာပိုင်တွေရဲ့ဖမ်းဆီးမှုကိုကန့်ကွက်တဲ့အနေနဲ့ပသိမ်မြို့တော်ခမရှိမှာထိုင်တပိတ်ဆင်နွှဲကြကြပါတယ် AR တပိတ်စစ်ကြောင်းကကျောင်းသားခေါင်းဆောင်ကိုအောင်ခန့်စော်ကတော့အာဏာပိုင်တွေရဲ့ကျောင်းသားတွေပေါ်တားဆီးပိတ်ပင်ချိမ့်ချောက်မှုတွေဟာလေးပွင့်ဆိုင်ဆွေးနွေးရေးအကျိုးသဘောတူညီချက်တွေကတစ်ချက်ကိုအစိုးရဘက်ကစပြီးတော့ချိုးဖောက်တာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်လေးမွေးဆိုင်ဆွေးနွေးရေးအကျိုးသဘောတူညီချက်၉ချက်ထဲမှာတပိတ်မောက်ကျောင်းသားတွေနဲ့တပိတ်ကိုပံ့ပိုးကူညီသူတွေကိုအရေးယူခြင်းမပြုဖို့ပါဝင်တာဖြစ်ပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့ညနေပိုင်းကလည်းအခုလိုမျိုးလက်ဗရန်တပိတ်စစ်ကြောင်းကိုအကြမ်းဖက်ဖြိုခွင်းတာတွေမလုပ်ဖို့ရန်ကုန်မြို့တော်ခမရှင်မှာငြင်းချမ်းစွာစုဝေးတောင်းဆိုခဲ့ကြတဲ့ကျောင်းသားတွေကိုရဲနဲ့လက်ပတ်အနီးဖို့ရဲသားတွေကဒုတ်တင်နဲ့ရိုက်အကြမ်းဖက်ဖြိုခွင်းခဲ့ပြီးတော့အ ਨੇ ဆုံး၈ဦးကိုဖမ်းဆီးခဲ့တာပါ။ဒီဖြစ်ရမှာတာဝန်ရှိသူတွေကိုဖော်ထုတ်အရေးယူဖို့နဲ့ဖမ်းဆီးခံကျောင်းသားတွေကိုပြန်လွတ်ပေးဖို့88မျိုးဆက်ငញ្ញမ်းရေးနဲ့ပွင့်လင်းလူဖွဲ့စည်းကတောင်းဆိုခဲ့တယ်လို့ပဲမြန်မာနိုင်ငံရဲတပ်ဖွဲ့ကိုအထူးကယုံနိုင်နေရေးတင်နန်းတွေပေးနေတဲ့ EU ဥရောပတမကရုံးရှိမှလည်းကျောင်းသားတွေကမနေ့ကြာတာပတိနေ့ကဆန္ဒပြခဲ့ကြပါတယ်။ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားများတမကကနေဦးဆောင်ပြီးကျောင်းသား90လောက်ဟာလှဲတန်းဈေးရှိကနေ EU ဥရောပတမကရုံးရှိရာလှဲတန်းစင်တာရှိကိုလှဲတန်းစင်တာရှိကိုချီတက်ဆန္ဒပြခဲ့ကြတာပါမြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့အကြမ်းဖက်နှိမ်နှင်းမှုတွေနဲ့ပတ်သက်ပြီး EU အနေနဲ့တာဝန်မကင်းဘူးလို့ကျောင်းသားတွေကယူဆတာကြောင့်အခုလိုဆန္ဒပြကြတာလည်းဖြစ်ပါတယ်ဒါ့အပြင်အာဏာပိုင်တွေကနေငြိမ်းချမ်းစွာဆန္ဒပြနေတဲ့ကျောင်းသားတွေပေါ်ချင်းချောက်အင်အားသုံးအကြမ်းဖက်ဖြုတ်ခွင်းတာတွေပေါ်ပြည်ရင်းပြည်ပနိုင်ငံရေးအင်အားစုတွေနဲ့လူ့ခွင့်ရေးအဖွဲ့တွေကလည်းကန့်ကွက်ခဲ့ကြတာပါကယန်ပြည်သက်ပါတီ၊ကရင်မျိုးသားစီယုံ KNU နဲ့နေဆက်ခြေဆိုင်မြန်မာမျိုးသမီးတမကBWU တို့ကကန့်ကွက်ခဲ့တယ်လို့လန်ဒန်ခြေဆိုင် Amnesty International လူ့ခွင့်ရေးအဖွဲ့ကြီးကလည်းကျောင်းသားတွေပေါ်စံပတ်ဖြုတ်ခွင်းတာတွေမလုပ်ဖို့အခုလိုတောင်းဆိုခဲ့ပါတယ
်။ Myanmar security forces have a long and troubling history of using violence to suppress peaceful protesters.We urge the security forces to refrain from
မြန်မာနိုင်ငံမှာငြင်းရဆွာဆန္ဒပြတဲ့သူတွေကိုနှိမ်နှင်းရမှာလူငယ်ရေးတပ်ဖွဲ့တွေကိုတောက်လျှောက်အုံချတဲ့တမန်ကြောင့်ရှိပါတယ်။မကြခင်ရွေးကောက်ပွဲတွေလည်းကျင်းပတော့မှာပါ။ဒီကာလမှာပြည်သူတွေရဲ့လွတ်လပ်စွာထုတ်ဖော်ပြသခွင့်ကလည်းအရေးကြီးတာမို့လူငယ်ရေးတပ်ဖွဲ့တွေကလူမှုပေါ်အကြမ်းဖက်နှိမ်နှင်းတာမျိုးတွေရှောင်ကျဉ်မှုကျွန်တော်တို့တိုက်တွန်းနေပါတယ်။ကျောင်းသားဆန္ဒပြပွဲတွေကိုလက်တလို့အကြမ်းဖက်ဖြိုခွင်းမှုနဲ့ပတ်သက်လို့တာဝန်ရှိသူတွေကိုစုံစမ်းစစ်ဆေးဖို့လည်းကျွန်တော်တို့တောင်းဆိုပါတယ်။
AI အဖွဲ့ရဲ့အာရှပစိဖိတ်ရေးရာတာဝန်ခံ Mr. Olaf Blomqvist ပြောဆိုခဲ့တာဖြစ်ပါတယ်။ဒါ့အပြင်ဂျပန်ရောက်မြန်မာဒီမိုကရေစီရဲ့လှုပ်ရှားသူတွေကလည်းတိုးကျိုးမြန်မာတန်ရုံးရှင်မှဆန္ဒပြခဲ့ကြသလိုနော်ဝေရောက်မြန်မာနိုင်ငံရေးအင်အားစုတွေကလည်းနော်ဝေလွှတ်တော်ရှင်မှတွားရောက်ဆန္ဒပြခဲ့ကြပါတယ်ရှင်။
မန္တန်တာချမ်းပါရှင်အခုလိုနိုင်ငံအနှက်ចောင်းသားတွေရဲ့ငိမ့်ချမ်းစွာဆန္ဒပြပွဲတွေဖြစ်ပေါ်နေတဲ့အထက်မှာရန်ကုန်မြို့မှာတော့ရန်ကုန်တိုင်းဒေသကြီးအစိုးရကအရက်သားတွေအသုံးပြုပြီးတော့ဆန္ဒပြပွဲတွေကိုဖြိုခွင်းခဲ့ပါတယ်။ဒါဟာတည်ဆဲဥပဒေတွေကိုလိုက်နာကျင့်သုံးဆောင်ရွက်တာသာဖြစ်တယ်လို့ပြည်ထောင်စုအစိုးရဘက်ကပြောလိုက်ပါတယ်။ဒါပေမဲ့မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ဘက်ကတော့အခုလိုအရက်သားတွေတုံးပြီးဖြိုခွဲနှိမ်နင်းတာဟာဥပဒေအရညီညွတ်တဲ့အထောက်အထားမတွေ့ရသေးဘူးလို့လည်းပြောဆိုလိုက်ပါတယ်။မတ်တင်ကီထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
လေဗရန်မြို့မှာအာနာပိုင်တို့ရဲ့ပိတ်ဆို့ခံထားရတဲ့ចောင်းသားတပိတ်စစ်ကြောင်းကိုရန်ကုန်ကိုခြိတက်ခွင့်ပြုဖို့ရန်ကုန်မြို့ကဆန္ဒပြပွဲကိုရန်ကုန်တိုင်းဒေသကြီးအစိုးရကအရက်သားတချို့ကိုအကြမ်းဖက်ခွင့်ပေးပြီးတော့ဆန္ဒပြပွဲကိုဖြိုခွင်းခဲ့ပါတယ်။ကြာသာပြင်းနေအခုလိုရက်သားတွေအသုံးပြုဖြိုခွင်းခဲ့ဖို့မှာဆန္ဒပြသူ၈ဦးဖမ်းဆီးခံရပြီးဒဏ်ရာရသူတွေလည်းရှိခဲ့တာပါ။အခုလိုရန်ကုန်တိုင်းဒေသကြီးအစိုးရကအရက်သားတချို့ကိုတာဝန်ဆိုတဲ့လက်ပတ်ညီတွေဝတ်ဆင်စေပြီးလက်နက်မပါငင်းချမ်းစွာဆန္ဒပြကြသူတွေကိုဝင်ရောက်ရိုက်နှက်ဖမ်းဆီးခဲ့တဲ့လောက်ရဟာလက်ရှိတီဆဲဥပဒေကိုကျင့်သုံးတာဖြစ်တယ်လို့သမရယုံညွှန်ကြားရေးမှူးဦးစောထေကပြောပါတယ်။
တို့တို့ပုံလာတာရန်ကုန်တိုင်းဒေသကြီးပုံလာ။ဒီကောင်စီဆိုရတာတော့ပုံလာမဟုတ်ဘူး။ဒီကောင်စီဆိုရတာနေတော့တိုင်းဒေသကြီးအစိုးရတွေပြည်နယ်ဆိုရတွေပြောတာကနှစ်ချက်ပဲရှိတယ်။နံပါတ်၁ကဒီသူ့တိုင်းဒေသကြီးပြည်နယ်အတွင်းမှာအဲဒီစုစုအုပ်ချုပ်မှုတွေမတူညီဖြစ်မှုတွေအဲ့လိုမျိုးတွေမရှိဖို့ထိန်းသိမ်းဖို့ပြောရဲ။နောက်နမနေချက်ကအဲ့လိုမျိုးထိန်းသိမ်းတဲ့ခါမှာဥပဒေနဲ့အညီဆောင်ရွက်ဖို့ပြောရဲ။ဟောဒါပဲကျွန်တော်တို့ဟိုဟိုဘဟုဝါအာပြည်အရေးဆိုရတာပြောထားတဲ့ခါကဟောအဲ့တော့ဥပဒေကတော့ကျွန်တော်တို့ကရှိပြီရှိပြီဒီလိုမျိုးရှိနေပါတော့။အဲ့တော့အဲ့ဒီဥပဒေတွေကအစစအလိုက်တဲ့အပေါ်မှာဒါတွေကဝိဝါဒကိုပြောပြရတယ်ဖြစ်တယ်ပေါ့နော်။ဒါတော့အခုဟိုပြောထားတဲ့အဲဒီလက်ဥကြီးကိုတောင်းနေဆိုတဲ့ဟာကကျွန်တော်လည်းအဲ့ဒါသိရှိရတယ်။ဒါပေမဲ့ဒီတောင်းတဲ့အဲဥပဒေကအဲဥပဒေရဲ့ကော်မရှင်ပေါ့နော်ဒါတွေပြန်ပြီးတော့ကျွန်တော်ပြန်တောင်းတက်ပြီးတော့မှဆောင်ရွက်ဖို့ဆိုတော့ပြောထားတယ်ပြောတော့ပြောထားတယ်ပေါ့နော်။ပြောထားတော့အခုကျွန်တော်တို့ကအခုကဒီအခုလေးနဲ့ကွက်ပြီးအကြည့်တော့မရတော့ဘူးပေါ့နော်။ကျွန်တော်တို့ကငင်းငန်းစွာဆန္ဒထုတ်ဖို့ကွန်เนี่ยဒီကတည်းကအင်ဂျင်ရီမော့ဆပ်လစ်ဟောတာမကြည့်ခိုက်ဘူး။အဲ့ဒီပုံမှာကျွန်တော်တို့ကတစ်ခုလုံးကိုပြန်ပြီးတော့တုံ့ပြန်ရမယ်သဘောဖြစ်တာပေါ့
။ကြာသာပရင်းနေတော့ကဆန္ဒပြပွဲအကြမ်းဖက်နှိမ်နှင်းမှုဟာဆိုရင်အာနာပိုင်တို့စီခိုင်းထားတဲ့လက်ပတ်နေဝက်အရက်သားအမျိုးသားနှစ်ဦးကဆန္ဒပြသူအမျိုးသမီးတဦးကိုလေဘင်းကိုညှက်လက်ကိုဖမ်းချုပ်ပြီးရဲကားပေါ်ကိုဆွဲခေါ်ဖမ်းဆီးသွားတဲ့ဓာတ်ပုံဟာဆိုရင်လေလူမှုကွန်ရက်တွေပေါ်မှာအတော်လေးပြန့်နှံ့ခဲ့ပြီးတော့လူမှုကြားမှာလည်းမကြေနပ်မှုတွေအတော်ဖြစ်ခဲ့ပါတယ်။ဒီလိုဖမ်းဆီးမှုတွေအပြင်ရဲတွေနဲ့လက်ပတ်နေဝဲအရက်သားအမျိုးသားတွေကနံပါတ်ထုတ်တင်နဲ့လဲဆန္ဒပြသူတွေကိုရိုက်နှက်ခဲ့တာပါဒီလိုအကြမ်းဖက်မှုတွေကလူ့အခွင့်အရေးချိုးဖောက်မှုတွေဖြစ်စေပါသလားဆိုတာကိုလည်းမြန်မာနိုင်ငံမျိုးသားလူ့အခွင့်အရေးကော်မရှင်ရဲ့ဒုတိယဥက္ကဋ္ဌဦးစင်မြိုင်ကအခုလိုပြောပါတယ
်ဟိုဒီရဇသတိဘက်မှာတော့ပုံမှန်128ဒီဒီမှာတော့ဒီတရားချုပ်ခွဲဖို့အတွက်အရင်အရာတွေတုံးနိုင်တယ်ဆိုတော့ဖြတ်ထမ်းချက်ပါပါဒါပေမဲ့လို့ဒီအရင်ကဥတွေမှာတော့အဲ့ဒါတွေကကျွန်တော်တို့စီးကြပေါ့လေဒီလိုခိစ္စမှာသုံးဖို့အရင်မဟုတ်ဘဲနဲ့နိုင်ငံတော်လုံခြုံရေးအတွက်သုံးမဲ့အရင်မျိုးလိုပဲကျွန်တော်တွေ့တယ်ဆိုလိုချင်တာကတော့မိတိဥပဒေကိုကိုးကားပြီးတော့ဒီအရင်ဖွဲ့တွေကိုသုံးတယ်ဆိုတာတော့ကျွန်တော်တို့ကျွန်တော်ရဲ့လေ့လာမှုအရတော့ဆွဲဆွဲပြောပြကျွန်တော်မသိရသေးပါဘူး
အဲ
အပေါ်ကကျွန်တော်တို့လည်းဥပဒေလေ့လာနေတယ်လေသူတို့ဘယ်ဥပဒေကိုကိုးကားပြီးအသုံးပြုတယ်လဲဆိုတာကိုကျွန်တော်တို့ရှာဖွေလေ့လာနေတယ်လောလောဆယ်လေ့လာသလောက်တော့ဒီဟိုပေါ့ဥပဒေထောက်ထားတော့ကျွန်တော်အနေနဲ့မသိဘူးအဲ့တော့ကျွန်တော်တို့ပြောလို့ဒါကတော့နံပါတ်1ဥပဒေနဲ့အညီဆောင်ရွက်တာကိုတော့ကျွန်တော်တို့ပြောစရာမရှိပါဘူးဥပဒေနဲ့မညီဘူးဆိုတော့ဒါလူခွေကိုထိခိုက်ပါတယ
်ရန်ကုန်ကပြည်သူတွေရဲ့ငြိမ်းချမ်းစွာဆန္ဒပြပွဲအကြမ်းဖက်ဖြိုခွင်းခံရမှုအပေါ်အမျိုးသားလူ့အခွင့်အရေးကော်မရှင်ဘက်ကဥပဒေကျင့်သုံးမှုတွေကိုလေ့လာနေတယ်ဆိုပေမဲ့လည်းအရေးယူဆောင်ရွက်ဖို့တော့အခုချိန်ထိအစီအစဉ်မရှိသေးဘူးဆိုပြီးဒုတိယဥက္ကဋ္ဌဦးစင်မြိုင်ကပြောခဲ့ပါတယ်ရှင
်မတ်တင်ကီထိုက်ပြောပြသွားတာပါရှင်အခုလိုရန်ကုန်အပါအဝင်မြန်မာနိုင်ငံအနှက်ចောင်းသားတပိတ်တွေဖြစ်နေခြင်း ဒီကနေ့အမျိုးသားလွှတ်တော်မှာကျင်းပမယ်ပညာရေးဥပဒေပြင်ဆင်ရေးကြားနာပွဲကို NNER ကတက်ရောက်မှာမဟုတ်ဘူးလို့ပြောဆိုထားပြီးကြားနာရက်ကိုရွှေ့ဆိုင်းပေးဖို့မေတ္တာရက်ခံထားပေမဲ့လွှတ်တော်ကတော့ဆက်ပြီးကြားနာပွဲကိုလှုပ်ဆောင်သွားမှာဖြစ်တယ်လို့ VOE ကပြောပါတယ်။ကိုညာဝင်းအောင်ကအပြည့်အစုံပြောပြမှာပါ
အမျိုးသားပညာရေးဥပဒေပြင်ဆင်ရေးဆန္ဒပြတဲ့ကျောင်းသားတွေကိုအာဏာပိုင်တွေကအကြမ်းဖက်ဖြိုခွဲတာဟာဒီမိုကရေစီစံနှုန်းတွေကိုမျက်ကွယ်ပြုတဲ့အပြင်လေးဝင်ဆိုင်သဘောတူညီချက်တွေကိုပါဖောက်ဖျက်တာကြောင့်ပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက် NNER ကပြင်းထန်စွာကန့်ကွက်တယ်လို့မတ်လ5ရက်နေ့ထုတ် NNER ရဲ့ကြေညာချက်မှာဖော်ပြထားတာပါဒီအခြေအနေတွေကြောင့်ဒီကနေ့ကျင်းပမယ့်အမျိုးသားလွှတ်တော်ကဆွေးနွေးပွဲကို NNER ကတက်ရောက်မှာမဟုတ်ဘူးလို့NNER အဖွဲ့ဝင်ဦးစိုးထွန်းကပြောပါတယ
်ကျွန်တော်တို့ဒီကျောင်းသားတွေလက်ရှိရင်ဆိုင်နေတဲ့ဆိုးရင်ပေါ်ရနေတာပေါ့နော်အဲ့ပေါ်မှာဆိုးရဘလို့ရှင်းရှင်းပြောင်းရလဲဆိုတာလည်းကျွန်တော်တို့မသိဘူးဟိုကကျွန်တော်တို့ရေဝန်တိုင်းဆွေးနွေးမှုရောအောင်မြင်မှုရရှိတဲ့အထိကိုဆောင်ရွက်သွားမယ်ဆိုပြီးတော့ဖေဖော်ဝါရီလ17ရက်နေ့ကျွန်တော်တို့ကုဝဲပြည်ညာချက်တွေမှာလည်းပါတယ်အဲ့လိုပဲဒီရေဝန်ဆိုင်အဖွဲ့ကဒီမလိုလားတဲ့ပြဿနာတွေကိုမဖြစ်စေရတဲ့ကိုဘယ်လိုလုပ်ကညီနိုင်ကြပူးပေါင်းဖြည့်ညံ့မယ်လို့လည်းပြောထားပေမဲ့လည်းအခုကျွန်တော်တို့ဒီထွက်တော် process ကိုပြင်ပြီးနောက်ပိုင်းမှာဆိုးရအောင်ထွက်တော်ဘက်ကရောဘာမှကျွန်တော်တို့အကြောင်းပြန်ကြားပြီးမိနှိုင်းဆောင်ရတာမရှိတော့ဘူးပေါ့နော်။ဒါတွေကတို့ရဲ့ credit score တွေကိုချိုးဖောက်ရကြနေတယ်။လုပ်နေတဲ့ပုံစံကပေါ့ဗျာတကယ်စိတ်ရင်းစေတနာမှန်းနဲ့ရိုးသားမှုတွေမရှိဘူး။ငါတို့လုပ်ချင်တာလုပ်မယ်ဆိုရင်အရင်စရိုက်တွေအရင်ကျင့်နေနေပဲလုပ်နေပုံစံဖြစ်တယ်။အဲ့တော့ကျွန်တော်အနေနဲ့လေးဝက်ဆိုင်ဒီခုလက်ရှိပြဿနာတွေကိုလည်းဖြေရှင်းဖို့လိုတယ်ပေါ့နော်အရေးတကြီးပေါ့နော်။အဲ့ဒီတော့ကျွန်တော်တို့ကဒီလေးဝက်ဆိုင်ဖိနစ်ဖို့ကျွန်တော်တက်ဖို့ကအဆင်မပြေသေးဘူး။
NNER ကိုဖိတ်ကြားထားပေမဲ့တက်မလာဘူးဆိုရင်လဲလွှတ်တော်ဘက်ကလုံးစရာရှိတဲ့အစည်းအဝေးတွေအတိုင်းဆက်လုပ်သွားမယ်လို့အခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီဝင်လည်းဖြစ်ပြည်ခိုင်မျိုးပါတီရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့ဦးခင်မောင်ကြီးကပြောပါတယ်
ကျွန်တော်တို့ကတော့ဘာကိုလို့ကိုလို့ပါမှာပဲတို့ဆိုင်ဆောင်မှာပဲစနေရက်ဆက်တော့ရုံးခွင့်ပြိုင်ဆောင်နေမှာပဲကပါတယ်မှာလာဖို့ကတို့တောင်းရင်မလာရင်တော့လည်းကိုယ်လည်းမတတ်နိုင်ဘူးတို့မလာရင်ကိုတို့ကအလုပ်မလုပ်ရတော့ဘူးဆိုရင်ဒီဥပဒေကမထွက်သွားရုံနဲ့ရှိမှာပဲကျွန်တော်လည်းကိုရိုနာတော့တူတာဒီလိုတော့တင်မယ်ဆိုရယ်လေးပွင့်ဆိုင်ရဲ့နောက်ဆုံးစည်းဝေးဆုံးဖြတ်ချက်အရလွှတ်တော်တင်လာတယ်လွှတ်တော်ကလွှတ်တော်အလုပ်ကိုလုပ်နေတယ်သူတို့ကလည်းကြားနာဖို့ဖိတ်တယ်မလာဘူးဆိုရင်တော့ကိုရိုလည်းသူတို့ပြောမယ်နောက်တစ်ခါတာကျင်းလဲဆိုရင်ကျူတင်ဖုန်းဆက်ပါဒါလည်းကိုရိုပြောစရာရှိတယ်လေးပွင့်ဆိုင်ရဲ့ဆုံးဖြတ်ချက်အရဆိုဒီပြောင်းလို့ဆိုရတင်ပြီးတင်နေဆိုရတဲ့ကြောင့်ဒီဥပဒေကိုကိုရိုကလွှတ်တော်ကသူ့အစီအစဉ်နဲ့သူလုပ်နေတယ်အဲ့ဒီဥပဒေကိုမလုပ်သေးချင်ပြောင်းလို့ဆိုရအကြံရုပ်တင်မှပဲရမယ်ကိုရိုကတော့တင်ထားတဲ့ဆက်လုပ်ပါမှာနေ
သူတို့အစီအစဉ်အတိုင်းလွှတ်တော်ကဆက်လုပ်သွားမယ်ပေါ့NNER အဖွဲ့ဝင်ဦးစိုးထွန်းကအခုလိုတုံ့ပြန်လိုက်ပါတယ်
။အဲ့တော့ဗျာတို့ပြောနေတဲ့လုပ်တွေတလွဲပြီးရှင်းတာပေါ့။တို့ပြောနေတော့လွတ်တော်တန်ကြည်သူတန်လွတ်တော်ဆန္ဒကြည်သူဆန္ဒလွတ်တော်ဆန္ဒဆိုတဲ့ဟာတွေကအဲကြည်သူတွေကိုစားပြုတဲ့အဖွဲ့အစည်းတွေမှာပါပဲနဲ့ပေါ့။တကယ်ဒီပညာရေးရှင်တွေဆိုးကျိုးခံစားနေရတဲ့ကျောင်းသားတွေရဲ့ဆန္ဒသွင်းနှိမ့်မှုတွေမပါပဲနဲ့သူလှုပ်ချင်တာလုပ်မယ်ဆိုရင်တော့ဒါကခုနပြောလို့လွတ်တော်ဆန္ဒကြည်သူဆန္ဒဆိုတာလကားပဲအဲ့လို၆ပြောမနေပါနဲ့တော့။နော်ကျွန်တော်တို့ငါတို့လှုပ်ချင်တာလုပ်မယ်ဆိုတာအမျိုးပဲပြောလိုက်ပါတော့လို့ပဲကျွန်တော်တို့ပြောရပါပေါ့ဗျာ
။ကျောင်းသားနဲ့ NNER တို့အကြံပြုထားတဲ့အချက်တွေအတိုင်းဘယ်နေရာကိုင်းနှုံးလောက်ပညာရေးဥပဒေမူကြမ်းကိုပြင်ဆင်လာပွဲရာရှိတယ်လဲဆိုတာနဲ့ပတ်သက်လို့ဦးကမောင်ကြီးကအခုလိုမှတ်ချက်ပေးပါတယ
်။ဟုတ်အခုပြောဖို့တိတ်ဆော့ပါရဲ့။ဒါကိုတယောက်ပြက်လို့မှမဟုတ်ဒါတွေကလွတ်တော်ရဲ့သဘောထားယူပါအောင်ပါ။အတူတူပြောရရင်တော့ဘယ်လိုပုံမှန်ပေါင်း83ခုလာတင်ထားတာရှိတယ်ရေးပြီးတော့ပုံမှန်83ခုလုံးကတော့ရန်နှုံးပြေတော့လွတ်တော်ကလက်ခံမယ်မတတ်မခံဘူး။100%တော့မထင်ဘူး။တို့တော်ထဲမှာချပြမယ်စဉ်းစားမယ်တို့တော်ထဲမှာအပြန်လာဒီပိတ်လုပ်မယ်အဲ့ဒါအလုပ်ပြီးလို့ရှိရင်မဲခွဲမယ်မဲခွဲဆုံးဖြတ်တဲ့အခါကျတော့မဲနိုင်တဲ့ဘက်ကအသာရမှာပေါ့ဒါပဲပေါ့
လွှတ်တော်နဲ့ကျောင်းသားကိုယ်စားလှယ်တွေမတ်လ9ရက်နေ့ဆွေးနွေးပွဲပြတ်သွားခဲ့ပြီမဲ့နောက်တစ်ကြိမ်ပြန်တွေ့ဖို့အစီအစဉ်ရှိကြောင်းဦးခင်မောင်ကြီးကပြောပါတယ်ခင်ဗျာ
မနက်ငယ်တဲ့ဒီမိုကရေစီအပြောင်းအလဲတွေနဲ့အတူပဲအလုသမားလေသမားကျောင်းသားဆန္ဒပြမှုတွေဇက်တိုက်ဖြစ်ပေါ်လာသလိုလူညုံရေးအာဏာပိုင်တွေနဲ့ထိတိုက်တွေးမှုတွေလည်းမကြာမကြာရှိလာပါတယ်ဆန္ဒပြမှုတွေဟာစစ်ဆန်ညှိနှိုင်းမှုနဲ့ပြီးဆုံးတာတဲ့အကြမ်းဖက်နှိမ်နင်းခံမှုတွေနဲ့အဆုံးသတ်တာအများစုဖြစ်နေပါတယ်ဒါကြောင့်မို့ဒီသတင်းပတ်ရဲ့စနေညပိုင်းဒိုင်းလီလိုက်အစီအစဉ်မှာတော့ဆန္ဒပြမှုတွေကနေအကြမ်းဖက်မှုတွေဖြစ်မလာဘူးဘယ်သူမှတာဝန်ရှိတယ်လဲဆန္ဒပြလူလားချက်တွေအတွက်ဆွေးနွေးညှိနှိုင်းမှုတွေဘာကြောင့်မအောင်မမြင်ဖြစ်နေရလဲဒါတွေကိုသုံးသပ်ဆွေးနွေးဖို့ရှိပါတယ်ပါဝင်ဆွေးနွေးလိုတဲ့သရရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုကြိုတင်ဆက်သွယ်အကြောင်းကြားထားနိုင်ပါတယ်။ဒါရိုက်ပါဝင်မှုအခက်အခဲရှိလို့ရှင်အတန်ဖိုင်နဲ့ဖြစ်စီစာနဲ့ဖြစ်စီကြိုတင်ပေးဖို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2023822994ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြန်မာလိုတဲ့သရရှင်တွေကိုကြိုဆိုပါတယ
်။မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါရှင်။မက်လ9ရက်နေ့က အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်မှာကျင်းပတဲ့2015နိုင်ငံတကာအမျိုးသမီးတတိရှင်စုပေးပွဲအခမ်းအနားမှာကချင်တိုင်းရင်းသူမတ်မေစပက်ဖြူတက်ရောက်ပြီးစုကိုလက်ခံရယူခဲ့ပါတယ်။သူနဲ့အတူကိုဆိုဗို၊ဆီးရီးယား၊အာဖဂနစ္စတန်၊ဘင်္ဂလားဒေ့ရှ်၊ပါကစ္စတန်၊ဘိုလီးဗီးယား၊ဂီနီ၊ဗဟိုအာဖရိကသမရနိုင်ငံကအမျိုးသမီးစုရှင်10ဦးကိုအမေရိကန်အစိုးရကဂုဏ်ပြုချီးမြှင့်ခဲ့တာပါရှင
်။ We honor May Sabe Phu as a woman of courage.
ကချင်တိုင်းသူမတ်မေစပယ်ဖြူကို2015နိုင်ငံတကာအမျိုးသမီးတက်တီရှင်စုလက်ခံရယူဖို့အမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးဟေဂန်ဘော်ဒန်ကကြေညာသွားတာပ
ါ Women like May Sabe Phu are there making sure their nation doesn't turn back
မတ်မေစပယ်ဖြူဟာမြန်မာနိုင်ငံမှာငြိမ်းချမ်းရေးလူ့အခွင့်အရေးနဲ့ကြားမှဒန်းတူအခွင့်အရေးအတွက်ထူးထူးဂျွန်းဂျွန်းလှုပ်ရှားခဲ့တာကြောင့်American ပြည်ထောင်စုကဂုဏ်ပြုချီးမြှင့်လိုက်တာဖြစ်တယ်လို့ Hagan Bodun ကပြောသွားတာပါ
As the director of the Gender Equality Network in Burma a coalition of more than 90 organizations
ဇာမဒန်တူညီမျှရေးကွန်ရက်ကချင်ငြိမ်းချမ်းရေးကွန်ရက်နဲ့ကချင်အမျိုးသမီးငြိမ်းချမ်းရေးကွန်ရက်တွေမှာဥဆောင်လှုပ်ရှားနေသူမတ်မေစပယ်ဖြူဟာအမျိုးသမီးတွေနဲ့တိုင်းရင်းသားတွေအပေါ်ခွဲခြားဆက်ဆံရေးကိုပပောင်အောင်မြန်မာနိုင်ငံမှာငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်ရင်ကြားစေရေးအတွက်အခြားလူထုအခြေပြုအဖွဲ့အစည်းခေါင်းဆောင်တွေနဲ့ပူးပေါင်းဆောင်ရွက်ခဲ့တယ်လို့အမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးကပြောသွားတာပါ။မတ်လ၈ရက်နေ့မှာကြာရောက်မဲ့နိုင်ငံတကာအမျိုးသမီးများနေ့ကိုဂုဏ်ပြုတဲ့အနေနဲ့အမေရိကန်အစိုးရက2009ခုနှစ်ကစပြီးနိုင်ငံတကာကအမျိုးသမီးတတိရှင်10ဦးကိုနှစ်စဉ်ရွေးချယ်ပြီးဂုဏ်ပြုချီးမြှင့်နေတာဖြစ်ပါတယ်။2012ခုနှစ်မှာရန်ကုန်နိုင်ငံရေးသိပ်ပံကျောင်းကိုတည်ထောင်သူတအုပ်ဖြစ်တဲ့နိုင်ငံရေးအကျဉ်းသူဟောင်းမတ်စင်မအောင်ကပထမဆုံးအကြိမ်မြန်မာအမျိုးသမီးတအုပ်အနေနဲ့ဒီစုကိုချီးမြှင့်ခံခဲ့ရပါတယ်။2015အမျိုးသမီးတက်တီရှင်စုရွေးချယ်ခံရတာနဲ့ပတ်သက်လို့မတ်မေစပယ်ဖြူကအခုလိုပြောပါတယ
်။ကျွန်တော်မြန်မာနိုင်ငံမှာပထမဦးဆုံးမျိုးသမီးတွေပေါ့အကျန်းဖတ်မှုကနေတားဆီးကာကွယ်နိုင်တဲ့ဥပဒေလို့ပြောလို့ရမယ်ဥပဒေမူကြမ်းတစ်ခုဖြစ်ပေါ်လာရေးအတွက်လဲတို့ရနေရောသူကသမဂ္ဂအဖွဲ့အစည်းတွေနဲ့ရောမျိုးသမီးအဖွဲ့တွေအရက်လူမှုအဖွဲ့အစည်းတွေနဲ့အတူတူကပူးပေါင်းပြီးတော့ဒီဥပဒေမူကြမ်းရေးဆွဲနိုင်ဖို့အတွက်ဟိုရှေ့တန်းကနေပေါ့နော်ပါဝင်လှုပ်ဆောင်မိမှုတွေကိုရောအတိမတ်ပြုတဲ့အနေနဲ့ရွေးချယ်တယ်လို့ကျွန်မအယူဆပါတယ်ပြီးတော့ကျွန်တော်တို့ဒီအချင်းဒေသမှာရှိတဲ့စစ်ပွဲတွေရပ်တန့်ဖို့အတွက်ကို campaign တွေအများကြီးပဲလှုပ်ဆောင်ခဲ့တာတွေပေါ့အဓိကကတော့ဒီပုံမှန် session နဲ့တရားစွဲဆိုခံရတဲ့ကိစ္စတွေပေါ့နော်ပြီးတော့ဒီတရားစွဲဆိုခံရမှုကိုလည်းမတော်အနေနဲ့တမြင့်ကျော်တာတဲ့အချိပေါ့ဟိုတက်တန့်ခံပြီးတော့ရင်ဆိုင်ခဲ့ရတယ်ပြီးတော့ဒီဘလောက်ပဲအနေရပြုမှုတွေချင်းချောက်မှုတွေရှိစေကမူဒါကိုဟိုမကြောက်မရွံ့ပေါ့နော်ရှေ့တန်းကရက်နိုင်နေရလို့တို့အနေနဲ့ယူဆတဲ့အတွက်ကြောင့်ရွေးချယ်ရခြင်းဖြစ်တယ်လို့ကျွန်မကတော့သိမိပါတယ်လို့
အခြား2015ဆုရှင်တွေဖြစ်တဲ့ကိုဆိုဗိုဆီးရီးယားအာဖဂနစ္စတန်ဘင်္ဂလားဒေ့ရှ်ပါကစ္စတန်ဘိုလီးဗီးယားကီနီဘဟိုအာဖရိကသမရနိုင်ငံကအမျိုးသမီးတွေဟာဆိုရင်လေနေပယ်ပေါင်းစုံမှာအမျိုးသမီးခွင့်ရေးတွေအတွက်ထူးထူးဂျွန်ဂျွန်နဲ့အနစ်နာခံဆောင်ရွက်ခဲ့ကြသူတွေဖြစ်ပါတယ်။အာဖဂန်နစ္စတန်အမျိုးသမီးဆိုရင်ပထမဆုံးအာဖဂန်လေယာဉ်မောင်းသူတအူးဖြစ်ပါတယ်။ကီနီအမျိုးသမီးဆုရှင်ဆိုရင်လေသူနာပြုဆီယာမတအူးအနေနဲ့အီဘိုလာရောဂါသည်တွေကိုပြုစုကူတာပေးခဲ့သူတအူးဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ကအမျိုးသမီးဆုရှင်ဆိုရင်လေဒရင်တော့တအူးအနေနဲ့အကြံဖက်သမားတွေရဲ့တိုက်ခိုက်ခံရတာကနေအသက်ဘေးကနေလွတ်မြောက်ခဲ့သူတအူးဖြစ်ပါတယ်။ဒီနှစ်စုပေးပွဲအခမ်းအနားကျင်းပမယ့်ရက်ဟာမတ်လ9ရက်နေ့ဖြစ်ပေမဲ့ဝါရှင်တန် DC မြို့တော်မှာနှင်းမုံတိုင်းကျနေတာကြောင့်မတ်လ6ရက်တောက်ကြနေ့ကိုရွှေ့ခဲ့ရပြီးငကိုစီစဉ်ထားတဲ့ American သမ္မတကတော် Michelle Obama နဲ့နိုင်ငံခြားရေးဝန်ကြီး John Kerry တို့တက်ရောက်မဲ့အစီအစဉ်ကိုလည်းဖျက်သိမ်းခဲ့ရပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOE မြန်မာပိုင်းရဲ့မနက်ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီအထိဆက်လက်ထုတ်လွှင့်မှာပါ line to meter 24 32 40တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြမှာပါရှင
်ကျွန်တော်တို့တိုင်းပြည်မှာမြေအောက်ရေဟာရှိတဲ့ရေကိုပဲကျွန်တော်တို့ကထုတ်ယူသုံးဆွဲတာကိုတဘာဝမဟုတ်တဲ့နီးနဲ့ပြန်ပြီးဖြည့်တယ်ဆိုတာကျွန်တော်တို့ကလုံးဝ
နေအောင်ရီကိုဘလို့ထိမ့်သိမ့်လဲဆိုတဲ့အကြောင်းပြောပြမယ်သိပ္ပံနဲ့နီးပညာကဏ္ဍမှာအပြည့်အစုံနားဆင်ရမှာပါဒါအပြင်အမေရိကန်မှာပညာသင်ကြားခွင့်ရတဲ့မြန်မာအမျိုးသမီးတချို့ရဲ့အတန်တွေကိုလည်းတင်ပြထားတဲ့အမျိုးသမီးကဏ္ဍကိုထုံလင်းဖို့ရှိပါတယ်အခုတော့ကမ္ဘာသတင်းစာမျက်နှာတွေပေါ်ကမြန်မာနိုင်ငံအကြောင်းရေးသားချက်တွေကိုထုံလင်းဖို့အလှည့်ရောက်ပါပြီဦးကျော်စန်းသာနဲ့အတူမအေးတန်တာကျော်ကတင်ဆက်မှာပါရှင်
လုံးသိမ့်လောက်ထိုက်တဲ့အလုပ်ကိုလစာပုံများတဲ့အလုပ်ထက်မြန်မာတို့လိုလား Rewarding Jobs Overweight Pay in Myanmar ဆိုတဲ့ခေါင်းစဉ်နဲ့ Nikkei Asian Review မှာတိုမာကီဂျိုဆုကရေးသားထားတဲ့အဆောင်အမကိုပြောပြပေးကြပါမယ်။ကမ္ဘောဒီးယားနဲ့လာအိုနိုင်ငံတို့ကလူတွေဟာဝင်ငွေပို့ရမယ့်အလုပ်ကိုဦးစားပေးပေမဲ့လည်းမြန်မာပြည်ကလူတွေကတော့ပတ်စံပို့ရပေမဲ့လည်းအသေးပေမရှိတဲ့အလုပ်ထက်ပတ်စံသိမ့်မရပေမဲ့လည်းတန်ဖိုးရှိတဲ့အလုပ်ကိုရွေးချယ်ခြင်းကြတယ်လို့နေကေသူတေသနာစာဆောင်တစ်ရက်မှဖော်ပြထားပါတယ်။စစ်တမ်းမှာပါဝင်ခဲ့တဲ့ကမ္ဘောဒီးယားနဲ့လာအိုနိုင်ငံသား80 80ရာခိုင်နှုန်းတို့ဟာပတ်စံပို့ရတဲ့အလုပ်ကိုရွေးချယ်ကြပေမဲ့လည်းမြန်မာ62ရာခိုင်နှုန်းကတော့တန်ဖိုးရှိတဲ့အလုပ်ကိုရွေးကြတယ်လို့ဖော်ပြထားတာပါ။ဒါပေမဲ့လည်းစီးပွားရေးတကားပွင့်လင်းလာပြီမဲ့အလုတ်ကန်ရှားပါးနေတဲ့မြန်မာနိုင်ငံမှာလူတွေဟာအိုးမကွာအိမ်မကွာတဲ့အလုပ်မျိုးကိုပို့ပြီးလုပ်ချင်ကြတဲ့သဘောမျိုးတွေ့ရပါတယ်။စမတ်ဖုန်းကိုအဓိကအလိုချင်ဆုံးလို့ဖြေသူမြန်မာ35ရာခိုင်နှုန်းရှိပြီးတော့လောက်ကလူတွေကတော့ကားသစ်ဝယ်ချင်ကြတဲ့သူ50ရာခိုင်နှုန်းရှိနေတယ်လို့ဆိုပါတယ်။သုံးနိုင်ငံအနေနဲ့မြန်မာနိုင်ငံကလူတွေဟာငွေကိုစုဆောင်းထားဖို့ပုံမလိုလားပြီးတော့လာအိုနိုင်ငံနဲ့ကမ္ဘောဒီးယားနိုင်ငံတို့ကတော့ပညာရေးဘက်မှာပို့ပြီးအသုံးပြုကျင်ကြတယ်လို့ရေးသားထားပါတယ်။အသေးစိတ်ကိုတော့ asia.nikkei.com မှာဖတ်ရှုနိုင်ပါတယ်ရှင်
။မေရော်မာရီရဲ့နှလုံးသားရဲ့စုနစ်နေတဲ့မြန်မာနိုင်ငံကဒါခွနလက်ဆိုတဲ့ခေါင်းစဉ်နဲ့ zenith.org မှာ Debra Castellano Lubov ရေးသားထားတာကိုလည်းဖတ်ရပါတယ်။မြန်မာနိုင်ငံညောင်လေးပင်မြို့မှာဝတ်ပြုသူပေါင်း300,000လောက်တက်ရောက်တဲ့အခမ်းအနားတစ်ရက်မှာမြန်မာနိုင်ငံကရိုမန်ကက်သလစ်ယဟန်မကြီးCharles Mambou ကမြန်မာလူထုခံစားနေရရင်ဆိုင်နေရတဲ့ပြဿနာတွေကိုတင်စားဟောကြားသွားတာဖြစ်ပါတယ်။အဲ့ဒီပြဿနာတွေကတော့ခရိုနီအရင်းရှင်စနစ်ကြောင့်မိသားစုအနည်းငယ်ကအရာရာကိုပိုင်ဆိုင်ထားတဲ့ပြဿနာ၊ပဋိပက္ခကိုဆွေးနွေးညှိနှိုင်းမဖြစ်ရှင်းပဲအကြမ်းဖက်နေကြတဲ့ပြဿနာ၊တရားမျှတမှုမရှိတဲ့ဥပဒေနဲ့စီးရဲသားတွေရဲ့လယားမြေတွေကိုလူယူနေတဲ့ပြဿနာ၊မူရေးဆင်းတဲ့လူအယောင်ဝယ်ကရရှိတဲ့ရဇဝတ်တင်နေတဲ့စီးပွားရေးစနစ်တိုင်းရင်းသားလူနည်းစုတွေအနှင်ခံခွဲခြားဆက်ဆံခြင်းခံရတဲ့ကိစ္စတဘာဝသယံဇာတ်တွေကိုဖျက်ဆီးလူယူနေတဲ့ကိစ္စစင်ရသားတွေအတွက်ပညာရေးနဲ့အလုတ်ကန်အခွင့်အလမ်းကင်းမဲ့နေတဲ့ကိစ္စတွေဖြစ်တယ်လို့ဆရာတော်ကြီး Charles Bow ကဟောကြားတော်တာဖြစ်ပါတယ်ဒါတွေအပြင်အိုးအင်ပြည့်စွန့်ခွာထွက်ပြေးနေရတဲ့ကြိလက်ကတောင်သူတွေလယ်သမားတွေရဲ့ဒုက္ခတွေကိုလည်းသူကဖော်ပြသွားပါတယ်ဒီပြဿနာတွေနဲ့ရင်ဆိုင်နေရတဲ့ပြည်သူတွေကျွန်ုပ်တို့ယုံကြည်ကိုးစားတဲ့ဂရုဏာမိခင်ရဲ့အကူအညီကိုတောင်းခံနေကြတယ်လို့လည်းဆိုပါတယ်။ခရိယန်သာသနာဟာတကူကောင်းမဆန်ဘူးလို့လည်းဆရာတော်ကပြောပါတယ်။ဒီလိုမြင့်မြတ်တဲ့အခါသမယမှာမေရော်မာရီကလူသားတွေကိုစောင့်ရှောက်သလိုလူသားတွေအချင်းချင်းလည်းစောင့်ရှောက်ကြဖို့တိုက်တွန်းတော့ပါတယ်။အပေခံတွေကိုကိုးစားပြုပြီးပြောကြနေတဲ့ Charles Mambou ကဘာသာရေးအစွန်းရောက်မှုတွေကြောင့်မြန်မာနိုင်ငံမှာလူအပ်နေတဲ့ပြုပြင်ပြောင်းလဲမှုတွေအောင်မြင်ဖို့ခက်ခဲလိမ့်မယ်လို့လည်းပြောကြားသွားကြောင်းရေးသားထားပါရခင်ဗျာအသေးစိတ်ကို zenith.com မှာဖတ်ရှုနိုင်ပါတယ
်ကမ္ဘာသတင်းစာမျက်နှာတွေပေါ်ကမြန်မာနိုင်ငံအကြောင်းရေးသားချက်တွေကိုဦးကျော်စန်သားနဲ့အတူမဲ့ဤတနာကျော်ကတင်ဆက်သွားတာပါရှင်စနေနေ့နေ့ခင်း VOE မြန်မာပိုင်းစီစဉ်တွေကိုအင်တာနက်စာမျက်နှာကနေတိုက်ရိုက်နားဆင်မယ်ဆိုရင်လိပ်စာက www.burmese.voanews.com ဖြစ်ပါရရှင်အခုတော့အင်္ဂလိပ်စာသင်ခန်းစာစီစဉ်ကိုထုတ်လင်းဖို့အချိန်ရောက်ပါပြီ American 3 EDN သင်ခန်းစာကိုဒေါ်လာလာတန်းကတင်ဆက်မှာပါရှင
်ဒီကနေ့တင်ပြမယ် idiom အသုံးက
all bets are off
ဖြစ်ပါတယ်ဆလုံးပေါင်းက ell all ကအလုံး bets bets ကလုံးကြီးတွေ ERER ကဖြစ်တာ OFF OFF ကပြက်ပြဲသွားတာဖြက်ပြစ်လိုက်တာဆိုတော့စကိုက်ထုံရဲ့ဓာတ်ရိုက်ဒီဘဲကဘလောင်ကြီးအားလုံးကိုဖြက်သိမ်းလိုက်တာပေါ့ဒီအသုံးဆင်းသက်လာတာကတော့လောင်ကစားရာကဖြစ်ပါတယ်ဘောလုံးပွဲပဲဖြစ်ဖြစ်မြင်းပွဲပဲဖြစ်ဖြစ်ဘာပွဲမဆိုလောင်ကြီးကိုတိုင်ကလက်ခံရမှာအချောင်းတစ်ခုခုကြောင့်ပွဲပြက်သွားလို့ပွဲပြက်သွားလို့ဒီပွဲတွေမှာတော့လောင်ကြီးတွေကိုပြန်မလျော်နိုင်တော့ဘူးဆိုရင် all bets are off ဆိုပြီးတော့ဓာတ်ရိုက်ဒီဘဲကိုအသုံးပြုတာဖြစ်ပါတယ် idiom အဓိပ္ပာယ်ကတော့သဘောတူထားတဲ့အချက်တွေနားလည်မှုရယူထားတာတွေအလုံးပြက်ပြဲတဲ့သဘောထင်ကြီးတွေလွဲကုန်တဲ့သဘောမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Groupy ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် You lied to me about your financial situation So all bets are off between you and me
ခင်ဗျားကခင်ဗျားငွေကြေးအခြေအနေအကြောင်းကျွန်တော်ကိုလင်ခဲ့တယ်ဒါကြောင့်ခင်ဗျားနဲ့ကျွန်တော်ကြားအရင်ကယူထားတဲ့နားလည်မှုမျိုးတွေမရှိတော့ဘူးဗျာလို့ထိပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ You lied to me about your financial situation, so all bets are off between you and me.
အရင်ကယူထားတဲ့နားလည်မှုတွေပြက်သွားပြီးအကျုံးမဝင်တော့ဘူး။ထင်ကြီးတွေတလွဲဖြစ်ကုန်ပြီဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ?
All bets are off.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် American idiom အသုံးနှုန်းသင်ခန်းစာအစီအစဉ်ကိုဒေါ်လလတန်းကတင်ဆက်ခဲ့တာပါရှင် VOE မြန်မာပိုင်းရဲ့နနက်ခင်းအစီအစဉ်တိုင်းမှာနေ့စဉ်ထုတ်လွှင့်နေပါတယ်တရရှိနေအနေနဲ့ကျမတို့ရဲ့ထုတ်လွှင့်တဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးမယ်ဆိုရင်ပေးပို့ရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါရဲ့ရှင်အခုတော့အမျိုးသမီးကဏ္ဍကိုထုတ်လင်းပါပါကုံလွန်ခဲ့တဲ့2014ခုနှစ်အတွင်းအမေရိကန်ပြည်ထောင်စုမှာပညာသင်ကြားခွင့်ရခဲ့ကြတဲ့မြန်မာအမျိုးသမီးတချို့ရဲ့အမှတ်ရစရာပြောဆိုချက်တွေကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာဒေါ်လာလတန်းကပြန်လည်စူးစီးပြီးတော့တင်ဆက်မှာပါရှင်
'Cause it only serves to make me more determined to achieve my
ပြည်ထောင်စုမှာလာရောက်ပညာသင်ကြားနေကြတဲ့မြန်မာကျောင်းသူတွေခုနောက်ပိုင်းမှာအတော်များများရှိရမှာမြို့သမီးကန္တာကနေတချို့တို့ကိုဆက်သွယ်မြင့်မြန်းခွင့်ရခဲ့ပါတယ်သူတို့တွေရဲ့စိတ်ဝင်စားဖွယ်ရာပြောကြားချက်တွေကိုပြန်လည်စူးစီးတင်ပြရမှာပထမဦးဆုံးကတော့ American ပြည်ထောင်စု Massachusetts တက္ကသိုလ်မှာပါရဂူဘွဲ့ရပြီး Harvard တက္ကသိုလ်မှာ Post Doctoral ဘွဲ့တက်နေသူနန်းနိုင်တင်မောင်ရဲ့မှတ်သားပွဲရာပြောကြားမှုကိုတင်ပြလိုပါတယ်။တမန်အဖြစ်အမျိုးသားတွေအာသာနေလို့ယူဆရတဲ့သိပ္ပံပညာမှာသူ့အနေနဲ့ဘယ်လိုစိတ်ပါဝင်စားလာတယ်ဆိုတာကိုမနန်းနိုင်တင်မောင်ကအခုလိုပြောပြခဲ့ပါတယ်
။သိပ္ပံပညာစိတ်ဝင်စားအဓိကကတော့ biology ဇီဝဗေဒကိုစိတ်ဝင်စားတယ်ပေါ့နော်။ဒါပေမဲ့ဗမာပြည်မှာတော့ biology စိတ်ဝင်စားလို့ရှိရင်ဆရာဝန်လိုက်မယ်ကျွန်မသိခဲ့တာဆိုတဲ့အခါကျတော့အင်္ဂလိပ်တွေကဆရာဝန်ဖြစ်ချင်တယ်ပေါ့နော်ဒါပေမဲ့ဆင်အောင်ပြီးရတဲ့အခါကျတော့နိုင်ငံသားရောက်လာပြီးတော့ကျောင်းမှာ biology ကိုဆက်ပြီးတော့သင်တဲ့အခါကျတော့ဒီမှာတက်တက်နှစ်ယောက်တဲ့အခါကျတော့ကျောင်းကနေပြီးတော့မှသူတေသနာပိုင်းကိုစိတ်ဝင်စားသွားတယ်ပေါ့နော်အဲ့မှာဒီမှာတစ်နှစ်လောက် UMass က lab တစ်ခုမှာပဲဒီမှာ internship တစ်နှစ်သွားလုပ်တယ်သွားလုပ်တဲ့အခါကျတော့အဲ့မှာ research ကိုတော်တော်စိတ်ဝင်စားသွားတယ်ပေါ့နော်ဟိုတခြားline နေနဲ့မတူတာကိုယ့်အကူတော်တော်လေးကိုစာလဲဖတ်ရတယ်ပြီးတော့စဉ်းလဲစဉ်းစားပြီးရတာကြတော့တခွင်းတခုဘယ်လိုမျိုးအဆက်ဆက်ရှိမလဲဆိုတာတော်တော်လေးကိုတွေးရတယ်အဲ့ဟာကိုသဘောကျတဲ့အတွက်ကြောင့်မလို့ပြီးရတာကြတော့ biomedical science researcher ရဲ့ဟာကလောက်ရတာကတော့အဓိက basic science ပဲလောက်ရတယ်ဒါပေမဲ့နောက်ပိုင်းကိုလောက်ထား research နဲ့ပတ်သက်ပြီးတော့နောက်ပိုင်းဟိုစေးပညာဒီတိုးတက်ဖို့တော့ဒါမှမဟုတ်လို့ရှင်ဟိုကာကွယ်ဆေးတွေကိုထုတ်လုပ်ဖို့လည်းအထောက်အကူပြုတယ်ဆိုတဲ့အခါကျတော့အဲ့ဘာသာကိုကျွန်မအရန်ကြိုက်သွားရပေါ့နော်အဲအားကြောင့်လည်းပါရဂူဘွဲကိုဆက်တက်ဖို့အတွက်ဖြစ်သွားရပေါ့လေဒီမှာသူတည်တနာလုပ်ခဲ့တာပေါ့
ဒါအပြင်မြမအမျိုးသမီးတွေအနေနဲ့သိပ္ပံပညာစိတ်ဝင်စားလာအောင်လှုပ်ဆောင်ဖို့လေသူ့ရဲ့တိုက်တွန်းချက်ကိုဆက်လက်နှาศင်စီခြင်းပါလေ
တကယ်တမ်းဒီသိပ္ပံမှာတိုင်းမှာအမျိုးသမီးတွေနေတယ်ဆိုတာတကယ်တော့ဟိုအမျိုးသမီးတွေမလိုက်နိုင်ဘူးဆိုတာထက်အလိုအချိန်ပေးနိုင်မှုအင်အားကွာသွားတယ်လို့ဒီမှာထင်တယ်ပေါ့နော်တကယ်စိတ်ဝင်စားတယ်ဆိုလို့ရှင်မ ဖြစ်နိုင်တာမရှိဘူး။အများနဲ့တော့ဖြစ်တော့ဖြစ်နိုင်တယ်။ဒါပေမဲ့ကိုယ့်ဘက်ကကြိုးစားမှုရောပြီးတော့ဘေးပတ်ဝန်းကျင်အားထောက်ပံ့မှုရောအပြည့်အဝရှိရဆိုလို့ရှိရင်တော့အောင်မြင်ဖို့ရခိုင်နှုန်းကပိုပြီးတော့များတယ်ပေါ့နော်။အခုကျွန်မထင်ငယ်တဲ့သူတွေကဒီလိုကြောင်းတက်မယ်ဒီပါရဂူပဲယူမယ်ဆိုရင်အဲကျွန်မအမြဲတမ်းပြောရတယ်တကယ်တမ်းကြောင်းတက်မယ်ဆိုလို့ရှင်စိတ်ဝင်စားလားမဝင်စားလားအရင်ဆုံးကိုယ့်အကူမေးပေါ့နော်စိတ်ဝင်စားတယ်ဆိုလို့ရှင်တော့နောက်ပိုင်းခီးလန်းကတော့တော်တော်လေးကိုရှေ့အောင်မယ်ဒါပေမဲ့လည်းကိုတကယ်တမ်းစိတ်ဝင်စားတယ်ဆိုလို့ရှင်တော့အမြဲတမ်းဖြစ်နိုင်တယ်ဆိုတဲ့ဟာပါပဲ
တိပ္ပံပညာမှာပါရဂူဘွဲ့တယောက်စီပူးနေသူနောက်မြန်မာမျိုးသမီးတူကတော့သီရိဝိဆလင်းဖြစ်ပါတယ်သူဟာဂျော်ဂျီယာရီဂျင်စ်တက်ကသူမှာနျူရိုဆိုင်းစ်ကိုဦးနှောက်နဲ့အယုံကျော်ထူပြူပြီးပါရဂူဘွဲ့ကိုစီးပူးနေသူဖြစ်ပါတယ်။အိပန်အထူပြူလိလာမှုနဲ့ပတ်သက်လို့သီရိရဲ့ပြောပြချက်က
ဒီ American ပြည်အောင်စုကိုစတောင်းလာတဲ့အချိန်မှာဒီမှာဆယ်ဟန်းနေစပြီးတော့တက်တယ်ပေါ့နော်။အဲ့မှာဒီ high school မှာ biology ကိုပထမဆင်းဝင်လာပြီးတော့ဒီတက္ကသိုလ်လည်းရောက်ကော undergrad ပေါ့နော် undergrad လည်းရောက်ကော science အကြောင်းနေပို့ပြီးဖတ်ဖြစ်တယ်။ပို့ပြီးဖတ်ဖြစ်ပြီးတော့ဒီအဓိကဒီ neuroscience နဲ့ပတ်သက်တဲ့research တွေဒီနေ့ရမှာပါတာတို့ဒီ popular science ကိုအရင်ဖတ်ဖြစ်တာပေါ့နော်အဲဒီကနေစပြီးတော့တကယ် science ကိုပို့ပြီးစိတ်ဝင်စားလာစိတ်ဝင်စားလာပြီးတော့ခြားဒီ undergrad မှာလည်းတခြား research program တစ်ခုနှစ်ခုလောက်ဖြစ်တယ်ပေါ့နော်လောက်ဖြစ်ပြီးတော့နောက်ဒီ grad school ကိုဒီ neuroscience program တွေကိုရှောက်ဖြစ်သွားတာပေါ့နော
်မြန်မာနိုင်ငံအတွက်သူ့ရဲ့အကြံပေးချက်က
မြန်မာပြည်မှာပေါ့နော်အခုချိန်ထိစိတ်ရောဂါနဲ့တဆိုင်နေယောဂရည်ပြဿနာရည်ဒီစိတ်ကျန်းမာရည်တွေကိုတိတ်ပြီးတော့အေးမထားမိတယ်လို့ထင်တယ်ပေါ့နော်ဒီမှာဆိုလို့ရှိရင်ဒီစိတ်အထူးကုဆရာဝန်စီသွားရဆိုတာကလူအများစုကရိုးရိုးဆရာဝန်စီနေမကောင်းလို့သွားသလိုပဲ normal ဒါပေမဲ့ဗမာပြည်မှာကျတော့အဲ့လိုမျိုးအတိုင်းဝိုင်းကြောင့်ဒီ traditionally ဒီစိတ်ယောဂရည်ရှိရဆိုတာကိုတိတ်ပြီးတော့လက်မခံကြဘူးပေါ့နော်စိတ်တက်ကြရဆိုလို့ရှိရင်ဘယ်သူမှစီအောင်စီမသွားခြင်းအကူအညီမလိုခြင်းပေါ့နော်ဒါမျိုးတွေဒီစိတ်ယောဂရေးရှိရဲ့ဒီစိတ်ကျန်းမာရေးကအရေးကြီးရဲ့ဆိုတာဟိုဗမာပြည်မှာအရေးထားဖို့လိုရဲပေါ့နော
်ပြီးခဲ့တဲ့နှစ်ကဝါရှင်တန်မြို့တော်ကို Robert Nathan Memorial Foundation အစီအစဉ်နဲ့ပညာတော်သင်3ဦးရောက်ရှိခဲ့ရမှာ2ဦးဟာအမျိုးသမီးတွေဖြစ်ကြပါတယ်မဝင်းဝါလွင်ကတော့အဲ့ဒီအမျိုးသမီး2ဦးနဲ့2ဦးဖြစ်ပါတယ်သူရဲ့အတွေ့အကြုံနဲ့ပတ်သက်လို့
အတီးကတော့ဒီရောက်လာတဲ့အခါမှာဘာတွေလောက်ရလဲဆိုတော့အရင်ပြောချင်ပါတယ်ဘာတွေလောက်ရလဲဆိုတော့ Think Tank အဖွဲ့အစည်းတွေဖြစ်တယ် CSIS တို့ရင်းနဲ့တွားပြီးရတယ်နောက်ပြီးတဲ့အခါမှာ American နိုင်ငံသားဌာနတွေလည်းတွားရတယ်အဲ့လိုတွားတဲ့အခါမှာဒီမြန်မာနိုင်ငံအတွက်အကြီးတန်းအကြံပေးအရာရှိပေါ့နော်အဲ့အရာရှိရင်းနဲ့တွေ့ရတယ်နောက်တစ်ခါပေါ့နော် Asia Foundation တို့နောက်ပြီးလို့ရှိရင်အာရှဖွံ့ဖြိုးရေးပန်းတို့ပေါ့နော်အဲ့ဒီအဖွဲ့အစည်းတွေကလုပ်တဲ့ meeting တွေကိုတွားရတယ်အဲ့ဒီသွားရတဲ့အတွက်ကြောင့်အတွေ့အကြုံတွေအများကြီးလည်းရတယ်ပေါ့နော်ဒီကလူတွေအားလုံးကလည်းသူတို့အဲ့အဖွဲ့အစည်းတွေကလုပ်တဲ့ဟာတွေညာသွားဖြစ်သွားရတာတွေကဘာလဲဆိုတော့မြန်မာနိုင်ငံနဲ့ပတ်သက်တဲ့ဟာတွေကိုသွားရတာပေါ့နော်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုမြန်မာနိုင်ငံကိုသူတို့ဘယ်လိုထောက်ပံ့ပေးနိုင်လဲအဲ့လိုမျိုးလုပ်တဲ့နေရာတွေကိုသွားရတဲ့အခါမှာဘာတိလာလဲဆိုတော့အော်ဒီမှာမြန်မာနိုင်ငံအတွက်ဖွံ့ဖြိုးတိုးတက်မှုတွေလုပ်ဖို့ဘယ်နေရာမှာလိုအပ်ချက်တွေဆိုတာတွေပေါ့နော်သူတို့တေချာကိုလေ့လာပြီးတော့ပြောပြရတဲ့အခါကျတော့ပို့ပြီးတောင်တိလာပါတယ်နောက်ပြီးတော့ဘယ်လိုမျိုးစီးပွားမှုမျိုးတိုးတက်မှုနဲ့ပတ်သက်ပြီးတော့ဟိုပေါ့နော်ဒီအကြံဉာဏ်ရလာလဲဆိုလို့ရှင်တော့ဒီမြန်မာနိုင်ငံဟာတကယ်တမ်းကျတော့ဒီပေါ်မြောက်ပြည်ရန်စာတားကြီးမြန်မာနိုင်ငံအရန်ပေါများပါတယ်ဒါပေမဲ့အဲ့ဒါတွေကိုတိကျစွာအသုံးမချနိုင်တဲ့အတွက်ကြောင့်မို့လို့နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုကကိုယ့်ရဲ့အိမ်နီးချင်းနိုင်ငံနေနဲ့ရှင်လိုက်တဲ့အခါကျတော့ပေါ့နော်နောက်ကျနေရတယ်ကိုသွားတွေ့ရတယ်ဒီမှာအခြေခံစောင့်ဖွံ့ဖြိုးတိုးတက်မှုနဲ့ပတ်သက်ပြီးတော့ဘာတွေကိုတွေ့လာလဲဆိုဒီနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ဖို့ဆိုအခြေခံစောင့်ဖွံ့ဖြိုးတိုးတက်ဖို့ကလည်းလိုတယ်အဲ့လိုလိုတဲ့အခါမှာဘာကိုအဓိကထားရမလဲအခြေခံစောင့်ဖွံ့ဖြိုးတိုးတက်မှုမျိုးဖြစ်တင်လဲဆိုတော့တွေ့ရလဲဆိုကြည်သူလူထုအတွက်အဓိကအဟုတ်ပြည့်ရဲ့အခြေခံဖွံ့ဖြိုးတိုးတက်မှုဖြစ်ရမယ်ပေါ့နော်ဥပမာဆိုလို့ရှိရင်တရုတ်ပို့ဆောင်ရေးမှာကြည့်မယ်ဆိုရင်လည်းပြည်သူလူထုကိုအဟုတ်ပြည့်ရဲ့တရုတ်ပို့ဆောင်ရေးလုပ်ငန်းမျိုးတွေလုပ်ပေးဖို့လိုတယ်ဆိုတာကိုလည်းတွေ့တွေ့ရတယ်အခြေခံအဆောက်အုံဆိုတဲ့နေရာမှာလည်းလမ်းတရားတွေကိုသူတို့ဘယ်လိုလုပ်ထားရဲပေါ့နော်နောက်ပြီးတဲ့အခါမှာဒီပြည်သူလူထုတွေရဲ့ဒီ public transportation မှာလည်းဘယ်လိုအဆင်ပြေသွားအောင်သူတို့လုပ်ထားရဲပေါ့နော်အဲ့ဒါတွေကိုတွေ့ရတဲ့အတွက်အများကြီးတော့ဒီခီးကနေပညာရတယ်နောက်ပြီးတော့ဒီစီးပွားရေးဖွံ့ဖြိုးတိုးတက်မှုအနေနဲ့ဆိုလို့ရှိရင်လည်းကိုလောက်ရမယ့်ဒီပေါ့နော်နိုင်ငံအနေနဲ့လုံနိုင်တဲ့အရာတွေအများကြီးရှိရဲဆိုတာကိုလည်းသိရပါရှင
်မောက်ဝင်းဝါလင်းနဲ့တူ Robert Nathan Memorial Foundation အစီအစဉ်နဲ့ Washington ကိုရောက်ရှိခဲ့တဲ့မြို့သမီးပညာတော်သင်နောက်တူကတော့မဇော်ယရနာဟိမ့်မဲဖြစ်ပါတယ်သူ့ရဲ့အကြံပေးချက်ကလည်း Matabuya Pite Chang Tim Pyin did the Timbaye Mutumia Kandago Nigong Chu Apparition.
Bian the Vojare Kapia Dolly the Kushebo, no see I'm being Kapiabo. Cardalita Lushin, the say that Ajaibo, no jump the calamale, or jump being bo Kune Sinki Loma Yabam Langaba Yenekani Loma Yabam La and Nabio Lujula Juza or Yabam La so the same mutable. So a Kaja Lushin. ဒီဟာလေးကိုဒီမှာပြန်ဖတ်လိုက်လို့ရှင်ဒီမှာစိတ်သက်ခွာရပါရှင်မင်းဒီပညာရေးစနစ်ကြီးကိုမကြိုက်ဘူးဒီစနစ်ကြောင့်ဒီအစိုးရကြောင့်မင်းမကျင်တဲ့ဖူးလို့ပြောရဲအဲ့တော့မင်းပြောင်းနိုင်လားမပြောင်းနိုင်မပြောင်းနိုင်မင်းကုန်မင်းတနည်းနည်းနဲ့တိုးတက်အောင်လုပ်ရမယ်အဖက်နေရာမယ်စီးပူးနေရာမယ်တစ်ဖက်သားမှရရှိနိုင်တဲ့ပညာရဲ့ကိုအမြဲမင်းမြဲစီးပူးနေရာမယ်အဲ့လိုမှမဟုတ်ပဲမင်းဖ ထောက်တန်းကြဦးမယ်ရှိမယ်ဆိုရဲဒီစာလေးပေါ့နော်
ဒေါက်တာလာတန်ရဲ့အမျိုးသမီးခန္ဓာပါရှင်ဆက်လက်ပြီးတော့သိပ္ပံနဲ့ဤပညာခန္ဓာကိုဒေါက်ခင်မျိုးသက်ကတင်ဆက်မှာပါ
ဒီတပတ်တော့မြေအောက်ရေကိုအစားပြန်ဖြည့်ပြီးထိမ့်သိမ့်တာနဲ့မြေပေါ်ရေကိုမဆုံးရှုံးရအောင်ထိမ့်သိမ့်ဖို့အတွက်လုပ်နိုင်တာတွေကိုပြောပြပေးမယ်နော်မြန်မာနိုင်ငံအတွက်ရေတရံစာတဖူလုံစေဖို့လုပ်နိုင်တဲ့ဤတွေထဲမှာမြေအောက်ရေကိုအစားပြန်ဖြည့်ပေးတဲ့ဤဟာအရေးအကြီးဆုံးပဲလို့ကုလသမဂ္ဂ UNICEF မှာရေနဲ့တန်ရှင်ရေးဆိုင်ရာကျွမ်းကျင်သူဖြစ်တဲ့တာဝန်ထမ်းဆောင်ခဲ့သူဇလဘူမိဗေဒပညာရှင်ဦးညွန့်လွင်ကပြောပါတယ်
။အဲ့ဒါအဓိကအကျဆုံးလို့ကျွန်တော်ကတော့မြင်တာပဲ။ဘာကြောင့်လဲဆိုတော့ကျွန်တော်တို့တိုင်းပြည်မှာမြေအောက်ရေဟာရှိတဲ့ရေဦးပဲကျွန်တော်တို့ကထုတ်ယူသုံးဆွဲတာကိုတဘာဝမဟုတ်တဲ့ဤနဲ့ပြန်ပြီးဖြည့်တယ်ဆိုတာကျွန်တော်တို့ဒီမှာလုံးဝမရှိဘူးလို့ပဲကျွန်တော်တို့ပြောပြရသေးတော့မြေအောက်ရေပြန်လေဖြည့်တဲ့နေရာမှာတဘာဝမဟုတ်တဲ့ဤနဲ့လုတ်တဲ့အခါမှာအဓိကဆိုးစားဗမာပြည်မှာဗမာပြည်အောက်ပိုင်းပေါ့နော်အထူးသဖြင့်ဒီနေရာတိုင်းဗမာပြည်တောင်ပိုင်းမှာမိုးဟာအဓိကပဲမိုးရေကိုဒီခက်ခဲခဲခဲဤပညာပိုင်းမဟုတ်ပဲနဲ့ရိုးရိုးကျွန်တော်တို့ရေကန်ပေါ့နော်ရေကန်ကို retardation လို့ခေါ်နိုင်မှာပေါ့နော်အဓိကရိုးရေကန်မှာပဲမိုးရေကန်ကိုမိုးရေခံထားလိုက်တယ်ဆိုအဲ့ဒီမိုးရေကန်ဒါကမြေအောက်ထဲကိုစိတ်ဝင်သွားမယ်နော်စိတ်ဝင်နိုင်တဲ့နည်းကိုလည်းဒါကျွန်တော်တို့ technology ဒီပညာပိုင်းတော့ကျွန်တော်လိုလာပေါ့နော်ဆိုအဲ့ဒီအပိုင်းထပ်ဖြည့်နိုင်နေဆိုရင်ပါမအပြင်မိုးရေကနေတိုက်ရိုက်ကျွန်တော်မြေအောက်ရေကိုပြန်ပြီးဖြည့်တင်းနိုင်တဲ့နည်းကြီးအများကြီးတာပေါ့နော်ပေါ်မှာဒီအလေပိုင်းမှာလည်းလုံနိုင်တဲ့နေရာလေးတွေရှိပါလိမ့်မယ်။မိုးရေအားဖြင့်နေတယ်ဆိုရင်လည်းဒါအကျိုးရှိတဲ့လုပ်ငန်းတစ်ခုပါပဲ။ဒီအရင်မျိုးကကျုံမို့ခုပြီးကျွန်တော်တို့အဓိကထားခြင်းပဲ။မိုးရွာတယ်မိုးများတယ်ဒီပုံမှန်ဆိုလို့ရှိရင်ကျွန်တော်မိုးရေအားဒီ run out ခေါ်တဲ့စီးဆင်းသွားတာပဲ။ဒါမှကျွန်တော်တို့သုံးချလိုက်ရအောင်။ဆိုပေညာမှာမှလည်းထိမ့်သိမ်းထားနိုင်တာမရှိဘူး
။ပြန်လေဖြည့်တင်းတဲ့ရေခံမှာနီးပညာလိုတယ်ဆိုတာဘယ်လိုနီးပညာမျိုးတွေသုံးပြီးတော့မြေအောက်ရေကထဲကိုစိတ်ဝင်သွားအောင်လုပ်နိုင်ပါလဲ။
အဲယူယူကျွန်တော်တို့ရေကန်ပေါ့နော်လူတွေသုံးဆွဲတဲ့ရေကန်နဲ့မတူတာလူတွေသုံးဆွဲတဲ့ရေကန်ကရေလိုအောင်လုပ်ဖို့လိုအောက်ခြေချမ်းကျင်ကိုလုံရမယ်ဒါမှသူကရေစိတ်ဝင်ဆုံးဆုံးမရှိဘူးကြာကြာသုံးနိုင်တယ်ပေါ့နော်ဒါပေမဲ့ခုနပြောတဲ့ recharge ပြင်ဟဲ့လားမြေအောက်ရေကိုဖြည့်စီခြင်းတန်ချမ်းကျင်ကသူ့အတိုင်းရှိရမယ်နော်ရေစိတ်ဝင်နိုင်တဲ့အစွာအတိုင်းရှိရမယ်ဆိုတော့ကိုကဥမာ save ပေး20ပေး30ဝန်းကျင်လောက်ကိုစိတ်စီပြီးရင်ကျွန်တော်ဘာမှတခြားလုပ်ကြရမလို့ရေကန်ချမ်းပြင်တိုင်းပဲကျွန်တော်ထားမယ်ဆိုပေး150လောက်စိတ်ဝင်စီပြီးရင်ဒီထဲကိုကျွန်တော်တခုခုတူရအောင်ပါအဲ့ဒီအလွာလေးကိုဓာတ်ရိုက်ရေဝင်နိုင်ငယ်ဒီစနစ်မျိုးတခုဒီပညာတိုင်းကတော့ရေမျိုးစားကိုကြည့်တာတော့အဲကိုအနေနဲ့အမုံမဝင်အောင်လုပ်တာတော့လိုအပ်တဲ့ကြည့်အားနဲ့ဝင်နိုင်အောင်လို့ဒါမျိုးတွေတော့လိုတာပေါ့နော်အဲ့ဒီမနုပ်ခင်မှာသူဖြန့်ဖြည့်တဲ့နေရောင်ယူတော်ရဲ့အကြောင်းကိုလည်းပြန်သွန်းလေ့လာဖို့။ဟောဒီအချက်တွေကတော့အများကြီးရှိပါလေ
။ဆရာတမန်ဒေသခံတွေအနေနဲ့မြေအောက်ရေကိုဘလို့ထိမ့်သိမ့်နိုင်တယ်လို့အကြံပေးကြပါလဲ
။မြေအောက်ရေကိုနော်အလွန်ကျွံကျွန်တော်ထုတ်ယူပုံစံချင်းမဖြစ်ဘူး။ဥပမာအားဖြင့်ကျွန်တော်လက်တူးတွင်းဥပမာပေးမယ်။ဆိုအရင်တော့ကျွန်တော်ငားပြေလောက်ခတ်လို့ရတယ်။မြေပုံးတို့ငားပြေလောက်နဲ့ဒါလွယ်လွယ်ကူကူခတ်လို့ရတယ်။တော့အခုရေကတည်ရလွန်ထုတ်လာတာတကြောင်ကနမြေအောင်ရောင်းလွာတွေပြစ်စီလာတာတကြောင်ဆိုတော့ပေ20ပေ30လောက်ညက်သွားအောင်ဆိုတော့ဒါတည်ရလွန်သုံးတာလည်းပါတယ်တည်ရလွန်တူးတယ်တော့မြေအောင်ရောင်းလွာတွေပြစ်စီတယ်ဒါအဲ့လိုဆိုရင်ကနပြောသလိုပို့ပြီးတော့ကျွန်တော်နင်းနေထားအောင်ဖေးတွေဆိုလည်းတူနေလကောင်းမယ်ဟိုအရင်ကဒီနေ့နေ့ပြန်ပေ100လောက်ရှိရင်အခု150လောက်ရှိနေပြန်သွားမယ်ပေ150လောက်ပြစ်သွားရင်သူ့ရဲ့အကျိုးဆက်တွေကပါလဲဆိုကျွန်တော်ဆက်ပြီးပို့တော့ရမယ်ရေထွက်နှုံးကြီးကွာထားလာမယ်
ဒီရေထလုံးနည်းသွားတယ်ဆိုလို့ရှိရင်ကျွန်တော်တို့ဆက်သုံးရင်းစီပုံကုန်ရက်စစ်သုံးရင်းရက်စစ်တာပုံကုန်ဒေါက်တာအကျိုးဆက်တွေပေါ့နော်ပြည်သာထိမ့်သိမ့်ဖို့လိုလဲမလိုအပ်ဘဲနဲ့အလွန်ကြုံမထုတ်ဘူးပေါ့နော
်တဘာဝမဟုတ်ဘဲနဲ့ပြန်ဖြည့်တင်းတဲ့အနည်းနေနဲ့မြေအောက်ရေကိုထိမ့်သိမ့်နိုင်တယ်လို့မြေပေါ်မှာရှိတဲ့ရေကိုရောဘယ်လိုထိမ့်သိမ့်ဖို့လိုလဲ
ကျွန်တော်တို့ကဆိုတာမြေပေါင်းများစွာမြေချောင်းအင်းရိုင်ကြီးကျွန်တော်တို့တောင်းလာခဲ့တယ်မြေချောင်းအင်းရိုင်ကြီးပြင်ကိုဗမာပြည်တဝန်းလုံးမှာပေါ့ပါရီတွေ့နိုင်လဲဆိုတော့ကျွန်တော်ရေကန်တွေတွေ့ရတယ်အဓိကတောက်သုံးရေကန်တွေပေါ့ဒီအညာဘက်မှာရှိသလိုမြေဘကျုံဘဘက်မှာလည်းဒါအများပြားရှိတယ်ဘာကြောင့်လဲဆိုတော့မြေဘကျုံဘမှာခုနပြောတယ်ရင်ငန်ရှိတယ်ရင်ငန်ရှိတော့သူရဲ့ရေကျိုးရနိုင်တဲ့နီလာဟာဒါအလွယ်ကူဆုံးကဒီဘောရေကန်နေပဲမိုးရေဆောင်ကန်လို့ကျွန်တော်ပြောလို့ရတာပေါ့နော်ကျွန်တော်ကုလသမဂ္ဂကလီးနားရံမုံကြီးအဖွဲ့မှာလှုပ်ရှင်ကတော့လကောင်းကျွန်တော်တခြားတခြားသောသူရမဟုတ်တဲ့အဖွဲ့အစည်းတွေမှာလှုပ်တဲ့ချိန်မှာပေါ့နော်စကိုင်းတိုင်း ERU တိုင်းပဲခူးတိုင်းရန်ကုန်တိုင်းတချို့နေရာတွေမှာရေကန်နေအများကြီးညော်လှုပ်ပေးခဲ့ကုန်တယ်ကံရေတွေ့အားဖြင့်300လောက်ရှိတယ်ဒီတရားပတ်လေဒါအငြေဆုံးကနေပြီးတော့ပင်ရာပတ်လည်ဝန်းကျင်လောက်ဒီရှိတဲ့ရေကန်တွေပေါ့နော်ဆိုတော့အဲ့ဒီရေကန်ကြီးဟာတက်ဆိုင်ရာဖြည့်လက်ဒေသတွေအမှန်အားကိုရတဲ့ရေကန်တွေပဲပမာပြီးဒေသမှာပဲဖြစ်ဖြစ်ရေကန်ပေါင်းပူဦးစားပြည့်တယ်ရေကန်ပေါင်းလည်းရေးကြည့်ပါလေဆိုတော့လေအဓိကချမ်းပြေပေါ့နော်ချမ်းပြေရေစိတ်နိုင်တယ်ဒီဆုံးရှုံးနိုင်တာကိုဒီစိတ်သွားလို့ရှိရင်စုဆောင်ထားတဲ့မိုးရေကဒါအချိန်တန်ရင်ဆုံးသွားမှာပဲဆိုတော့အဓိကချမ်းပြေတိဆောက်မှုနည်းပညာတိုင်းကြီးကျွန်တော်တို့ဒီမှာလိုအပ်တယ်ဆိုတာသွားတွေ့ဒါခက်ခဲရင်းကိစ္စမဟုတ်ဘူးကျွန်တော်တို့ပါလဲဆိုရေမစိမ့်နိုင်တဲ့အစွာတခုကျွန်တော်ပြီးသောက်ဖို့လုပ်တယ်။ဒီဒီညာမှာ construction ပိုင်းပေါ့နော်ဒီ engineer ပိုင်းတွေလည်းကျွန်တော်တို့ပါလာတော့အဓိကဒီမြေသားဖြည့်တိတ်တဲ့လုပ်ငန်းနောက်တစ်ခုကရေမစိမ့်နိုင်တဲ့အစွာကိုကျွန်တော်တို့မရှိဘူးဆိုရင်တခြားနေရာဖြည့်ပြီးထည့်အောင်။အဲ့ဒီအပိုင်းလေးကိုအာယုံပြုတ်ပြီးတော့လုံးလိုက်ခြင်းအားဖြင့်ရေကန်တကန်ရဲ့တက်တန်းပေါ့သုံးဆွဲနိုင်တဲ့တက်တန်းလည်းပိုရှိလာရဲ့ဆိုတော့ကျွန်တော်တို့တွေ့ရပါ
တယ်။ဒီမြေပေါ်ရေပေါ့နော်မြေပေါ်ရေကိုမြေချောင်းအင်းအိမ်ကြီးကလည်းသုံးဆွဲနေကြပါတယ်ရေက3ရေအတွက်ပဲတက်တက်ပေါ့နော်တောက်ဖို့မတင်တာလည်းရှိတတ်ပါတယ်ဒါဒီလိုအနေထားမျိုးမှာဘယ်လိုဖြေရှင်းပါလဲ
မြေပေါ်ရေရဲ့ဒီရာဂိုင်းတို့တော်တော်များများကတော့လက်တွေ့ပါပေါ့နော်ထက်ချင်းတောက်သုံးဖို့မဖြစ်နိုင်ဘူးဈေးလက်ဒေတာအနေနဲ့ကိုမွန်တန့်စင်နဲ့ဓာတုဗေဒစီဝါတွေပါတွေတုံးတာဓမ္မပြည့်ရဲ့ဈေးလက်ဒေတာတွေလည်းမကန့်ကြီးအဓိကဘာတုံးတယ်လဲဆိုတော့ကဘာပေါ်မှာလဲဒါတော်တော်များများမှာတုံးကြတယ်လွယ်လွယ်ပြောရင်ကျွန်တော်ရေစစ်ရေစစ်ကဘာရေစစ်လဲဆိုတော့တင်းနဲ့ွှွန့်နဲ့လုပ်ထားတဲ့ဆီရာမစ်ဖီလ်တာပေါ့ရေစစ်ကိုတုံးနေရပြင်မလိုလားတဲ့လူအန်ဒီပြေးနိုင်တဲ့ပုံသွားတွေကိုຢာကင်တို့တော်တော်များများဆင့်တီမစိတ်ချနိုင်အောင်လောက်တဲ့ဆင့်တီစော့ချနိုင်အောင်တွေ့ရတယ်ဒီရေကန်အနေနဲ့ဒီစီသုံးဆွဲနိုင်အောင်ထိမ့်သိမ့်ဖို့လိုတယ်လို့တဲယူသုံးဆွဲတဲ့အခါမှာလဲဒါကျွန်တော်အမှန်ရေးကြည့်တယ်ပေါ့နော်ဒါကတော့ဒီရက်ရွာကိုကျွန်တော်တို့ကပညာပေးဖို့လိုတာပေါ့ရေဟာရေကန်ထဲမှာရေအေးသွေးချဆင်းလာတဲ့ကိုကျွန်တော်တို့လေ့လာချက်တစ်ခုမှမတွေ့ရလဲဆိုတဲယူဖို့ဆောင်ပြီးအိမ်မှာတူလောင်တဲ့အချိန်မှာရေသွေးကပျက်စီးတတ်တယ်ဆိုတော့အဲ့ဒီအချက်ကိုလည်းကျွန်တော်တို့ကအဓိကထားဖို့လိုတယ်ပေါ့အဲ့တော့တဲတဲ့အချိန်ရေခတ်တဲ့အချိန်ရေကိုတူလောင်တဲ့အချိန်မှာတော်တော်ကိုစနစ်စစ်ကြကျွန်တော်တို့လုပ်နိုင်ရင်တောက်သုံးရတဲ့ရေသွေးကကျဆင်းမသွားဘူး
ဇလဘူမိဗေဒပညာရှင်ဦးညွန့်လွင်ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲပြန်လာလိုက်ပါရစေနောက်တစ်ပတ်မှပြန်ပြီးဆောင်ကြအောင
်ဒေါက်ခင်မျိုးသက်ရဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရပါရှင်စနေနေ့နဲ့ခင် VOE မြန်မာပိုင်းအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်အတန်လွှင့်နေပါတယ်ရှင်
American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်။သောရရှိမြတ်ခင်ဗျာ။အီရန်ဆိုရဟာလူသိများထင်ရှားတဲ့အတိုက်ခံခေါင်းဆောင်၃ဦးကိုဖမ်းဆီးပြီးတော့နေအိမ်ချဲချုပ်ချထားတာ၄နှစ်ရှိခဲ့ပါပြီ။သူတို့တွေကိုဆက်လက်ပြီးတော့ဖမ်းဆီးချုပ်နှောင်ထားတာသူတို့ရဲ့မိသားစုဝင်တွေကိုအနှောက်အယှက်ပေးနေတာတွေကိုနိုင်ငံတကာအတိုင်းအဝိုင်းနဲ့အတူပြစ်တင်ရှုံချလိုက်ပြီးတော့သူတို့ကိုအများဆုံးလွှတ်ပေးဖို့တောင်းဆိုလိုက်တဲ့အကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနရဲ့ပြောခွင့်ရသူဂျင်ဆာကီကပြောဆိုခဲ့ပါတယ်။တချိန်ကအီရန်နိုင်ငံရဲ့ထိပ်တန်းအစိုးရအရာရှိဟောင်းတဦးလည်းဖြစ်2009ခုနှစ်ရွေးကောက်ပွဲမှာသမ္မတလောင်းဖြစ်ပါဝင်ရှင်ပြိုင်ခဲ့သူမေဒီခရော့ဘီနဲ့မေယာဟော့ဆိန်မော်ဆာဗီမစ္စတာမော်ဆာဗီရဲ့ဇနီးအမျိုးသမီးအခွင့်အရေးလှုပ်ရှားသူဇာရာရန်အဗတ်စသူတွေဟာရွေးကောက်ပွဲလွန်ကာလအီရန်နိုင်ငံမှာဒီမိုကရေစီလိုလားတဲ့ဆန္ဒပြပွဲတွေအဓိကထောက်ခံအားပေးကြသူတွေဖြစ်ပြီးတော့သူတို့ရဲ့လှုပ်ရှားမှုကိုတဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးလှုပ်ရှားမှု Green Movement ဆိုပြီးတော့လူသိများလာခဲ့ပါတယ်။အာရတ်ຫນွေဦးဆန္ဒပြပွဲတွေကိုထောက်ခံတဲ့ပြည်သူလူထုဆန္ဒပြပွဲတွေပြုလုပ်ဖို့ စီယုံလှုပ်ဆောင်မှုနဲ့2011ခုနှစ်ဖေဖော်ဝါရီလ14ရက်နေ့မှာသူတို့ကိုဖမ်းဆီးခဲ့တာပါ။အဲ့ဒီအချိန်ကမစ္စတာကရော့ဗီရဲ့ဇနီးဖြစ်သူကိုပါဖမ်းဆီးခဲ့ပါသေးတယ်။ဒါပေမဲ့နောက်ပိုင်းမှာတော့သူ့ကိုပြန်လွှတ်ပေးခဲ့ပါတယ်။အဲ့ဒီအီရန်ခေါင်းဆောင်3ယောက်ကိုဘယ်ရာဇဝတ်မှုနဲ့မှတရားစွဲဆိုခဲ့ခြင်းမရှိသလိုဥပဒေကြောင်းအရရုံးတင်စစ်ဆေးတာမျိုးလည်းမရှိပါဘူး။အခုလိုအတိုက်ခံခေါင်းဆောင်တွေကိုဖမ်းဆီးထိန်းသိမ်းထားတဲ့လုပ်ရဟာအခြေခံလူခွင့်ရေးကိုလေးစားလိုက်နာဖို့ပြက်ကွက်တယ်လို့လွတ်လပ်စွာငြင်းငြင်းချမ်းချမ်းစုဝေးခွင့်တင်းပင်းဖွဲ့စည်းခွင့်ရှိရမယ်ဆိုတဲ့အချက်တွေပေါ်မှာလည်းတစ်ဖက်သက်အာဏာရှင်ဆန်တဲ့ဖိနှိပ်မှုဖြစ်တယ်လို့အစိုးရတွေလူခွင့်ရေးစောင့်ကြည့်နေတဲ့အဖွဲ့တွေကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ကုလသမဂ္ဂရဲ့အီရန်နိုင်ငံဆိုင်ရာလူခွင့်ရေးအထူးတန်တမန်စသူတွေကမှတ်ချက်ပြုထားခဲ့ကြပါတယ်။အီရန်နိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေဤဥပဒေတွေနဲ့နိုင်ငံတကာစံချိန်စံနှုန်းနဲ့အညီလိုက်နာဆောင်ရွက်ရမယ့်အရာတွေထဲမှာနိုင်ငံသားတွေရဲ့လူခွင့်ရေးနဲ့အခြေခံလွတ်လပ်ခွင့်တွေနဲ့မိသူတဦးတယောက်မှတစ်ဖက်သက်ထင်သလိုဖမ်းဆီးချုပ်နှောင်တာမျိုးမရှိစေရဆိုတဲ့အချက်ကိုအာမခံထားပြီးဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရသူဂျင်ဆာကီကပြောပါတယ်။အီရန်အစ္စလာမစ်သမ္မတနိုင်ငံအစိုးရအပါအဝင်တန်းပီအသီးသီးကအစိုးရတွေအနေနဲ့နိုင်ငံတကာလိုက်နာကျင့်သုံးကြရမယ့်တာဝန်ဝတ္တရားတွေကိုလေးစားလိုက်နာကြဖို့နဲ့ယုံကြည်ချက်ကြောင့်အကျဉ်းချခံရသူတွေအလုံးကိုပြန်လွှတ်ပေးဖို့အတွက်အမေရိကန်ပြည်ထောင်စုကထပ်မံတောင်းဆိုလိုက်ပါတယ်လို့မစ်ဂျင်ဆာကီကပြောဆိုသွားပါတယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ
။အခုထုတ်လွှင့်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အဖို့မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။ VOA ရဲ့အစီအစဉ်ကိုမြန်မာစံတော်ချိန်နနက်6နာရီကနေ9နာရီထိထုတ်လွှင့်နေပါတယ်။အခုတော့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြမှာပါရှင
်။အီရန်နောက်ပိုင်းအယ်ဘဂဒါဒီမြို့ကနေ IS အစ္စလာမ်စစ်သွေးကြွတွေကိုအီရတ်တပ်ဖွဲ့တွေကတိုက်ထုတ်လိုက်ပြီလို့အမေရိကန်ပန်ဂွန်စစ်ဌာနချုပ်ကပြောပါတယ်။အဲ့ဒီမြို့ဟာအမေရိကန်တပ်ဖွဲ့တွေကအီရတ်တပ်ဖွဲ့တွေကိုလေ့ကျင့်ပေးနေတဲ့စစ်အခြေစိုက်စခန်းတစ်ခုနဲ့နီးပါတယ်။အီရတ်တပ်ဖွဲ့တွေနဲ့အမ်ဘာဒေတာလူမျိုးစုလက်နက်ကိုင်တွေက IS တွေကိုမြို့ကနေရှင်းထုတ်လိုက်တာလို့ပူတဲ့စစ်စင်ရေးတပ်ဖွဲ့ကတောက်ကြနေမှာပြောတာပါ။ရဲစခန်းတစ်ခုနဲ့ Euphrates မြစ်ပေါ်ဖျက်ဆောက်ထားတဲ့တံတားသုံးစင်းကိုပြန်ရယူလိုက်ပါတယ်။အဲ့ဒီတံတားတွေကိုစစ်သွေးကြွတွေကစက်တင်ဘာလကတည်းကအသိမ်းပိုက်ထားတာပါ။အစ္စလာမ်စစ်သွေးကြွ IS အဖွဲ့ကိုထောက်ခံသူ 46,000 တဲ့မနေ့ဟာပြီးခဲ့တဲ့2014ခုနှစ်တည်း Twitter Internet လူမှုကွန်ရက်ကိုအသုံးပြုကြတယ်လို့ Washington အခြေစိုက် Brookings Institution သတင်းတနအဖွဲ့ရဲ့စင်ကာစာကဖော်ပြပါတယ်။စစ်သွေးကြွတွေကိုထောက်ခံသူတွေဟာပုံမှန်အဖြစ် Iran နဲ့ Syria နိုင်ငံတွေမှာရှိတဲ့ IS အဖွဲ့ထိန်းချုပ်ရာနေမြေတွေကသူတွေဖြစ်တာကိုတွေ့ရကြောင်းလဲစမ်းစစ်သူတွေကပြောပါတယ်။Twitter account တွေကိုပြီးခဲ့တဲ့စက်တင်ဘာလကနေဒီဇင်ဘာလအတွင်းအသုံးပြုကြပေမဲ့အားလုံးတစ်ချိန်တည်းမှာသုံးကြတာမျိုးတော့မဟုတ်ဘူးလို့လည်းအစိုးရကစာမှာဖော်ပြပါဗျ။ American CIA ထောက်လှမ်းရေးအဖွဲ့ရဲ့ Cyber စွမ်းရည်ပိုကောင်းလာစေဖို့နဲ့တရှိုးလုပ်ငန်းတွေမှာအားနည်းချက်တွေနှဲသွားစေဖို့ရည်ရွယ်ပြီးအဖွဲ့ကိုအကြီးအကျယ်ပြန်ဖွဲ့စည်းဖို့လှုပ်ဆောင်နေပါတယ်။အဖွဲ့ရဲ့စီမံခန့်ခွဲမှုစနစ်ကိုပြင်ပကျွမ်းကျင်သူတွေကလာပေါင်းများစွာလေ့လာသုံးသပ်ခဲ့ကြပြီးတဲ့နောက် CIA ညွှန်ကြားရေးမှူး John Brennan ကတောက်ကြနေမှာအဲ့လိုကြေညာတာပါ။တရှိုးလုပ်ငန်းတွေလှုပ်ဆောင်မှုကိုပြောင်းလဲစေခဲ့တဲ့ Cyber နည်းပညာထုတ်တမှုပေါ်မှာအထူးအာရုံစိုက်လှုပ်ဆောင်မဲ့ digital sentient တီထွင်မှုညွှန်ကြားရေးမှုဆိုတဲ့ထိတ်တန့်အဆင့်ယာရုအသစ်တစ်ခုကိုဖြစ်ဆွမယ်လို့ Mr. Brennan ကပြောပါတယ်။မော်ရိုကိုနိုင်ငံမှာကျင်းပတဲ့လိဗျာအဆင့်ပြိုင်အစိုးရရဲ့အကြံဉာဏ်ရင်းဆွေးနွေးပွဲဒုတိယမြောက်နေ့ကိုကုလသမဂ္ဂဆက်ဆက်ညှိနှိုင်းသူတွေဦးဆောင်တက်ရောက်ပါတယ်။ဆွေးနွေးပွဲတက်ရောက်သူတွေကထုတ်တက်မှုရှိနေတယ်ဆိုတာကိုအခိုင်အမာယုံကြည်ကြပါတယ်။အဓိကအကြောင်းအရာဖြစ်တဲ့လူညုံရေးဆိုင်ရာအစီအမံတွေအကြောင်းနဲ့ပတ်သက်ပြီးအကောင်းမြင်ကြောင်းနဲ့အစိုးရသည့်လုပ်ငန်းလုပ်ဖို့ဘေးကင်းလုံခြုံတဲ့ဝန်ကျင်လိုအပ်တယ်လို့လီဗျားနိုင်ငံဆိုင်ရာကုလသမဂ္ဂတန်တမန်ဘာနာဒီနိုလီယွန်ကိုကိုးကားပြီးလီဗျားကုလသမဂ္ဂရုံးရဲ့ Twitter ဆာမျက်နှာမှာတောက်ကြနေကတင်ထားပါရခင်ဗျာ
။သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြသွားတာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့မန်နန္ဒာချမ်းပါ။အင်ဂျင်နီယာကတော့ဇူဘဲအယ်တာရက်ဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့စနေနေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိထုတ်လွှင့်ခဲ့တာပါရှင်။နားဆင်ကြတဲ့သောရရှင်အားလုံးကိုလည်းကျေးဇူးအထူးတင်ပါတယ်။မင်္ဂလာရှိသောနေ့တစ်နေ့ဖြစ်ကြပါစေရှင်။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.